Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ28ရက်စနေနေ့ညဖက်9:30နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ1925 32နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနာမပါဒီကနေ့ညဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ယူကရိန်းနိုင်ငံဆိုင်ရာထူးခြားလေဟာတောက်ကြနေတဲ့ကယာရုကနေနှုတ်ထွက်သွားပါတယ်။ဟောင်ကောင်ထီးဒီမိုကရေစီရဲ့လှရှားမှု၅နှစ်မြောက်အနေနဲ့ဒီကနေ့ဒီဆန္ဒပြနေကြပြီးတော့ဆန္ဒပြခေါင်းဆောင်သူဖြစ်တဲ့ Joshua Wang ကလည်းသူ့အနေနဲ့ဟောင်ကောင်နိုင်ငံရေးလောကမှာထဲထဲဝင်ဝင်ရောက်ဆောင်ရွက်သွားမယ်လို့ကြေညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်တဲ့သူကြေညာပေးတော့မှာပါခင်ဗျာ
။ကောင်းပါပြီရှင်။ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းတွေတင်သွင်းရမှာတက်မရိုရဲ့အခန်းကဏ္ဍကိုပိုကျယ်ပြန့်စေဖို့တင်သွင်းချက်တွေပါတဲ့အပေါ်အမြင်တွေကိုကြားမယ်သတင်းထောက်မှတ်စုအစီအစဉ်မှာကတော့
တမရောခေါင်းဆောင်များဟာကျွန်တော်တို့ရဲ့ရည်ရွယ်ချက်အမှန်ကိုသဘောပေါက်ပြီးတိုင်းပြည်ရဲ့ရှေ့ရေးအတွက်စေနာထားသောအပြင်လွတ်တော်အတွင်းမှာပူပေါင်းဆောင်ရွက်ခဲ့မယ်ဆိုရင်ဒါအင်မတန်ကိုနိုင်ငံအတွက်ကောင်းမှာပ
ါ NLD ပါတီရဲ့ပြန်ကြားရေးတာဝန်ခံဒေါက်တာမျိုးညွန့်ပြောသွားတာပါရှင်အပြည့်စုံကိုတော့သတင်းတွေအပြည့်မှာကြားမှာပါဒါအပြင်နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံရဲ့ဒီကနေ့အခြေအနေမေးမြန်းတင်ပြချက်ကိုကြားမှာဖြစ်တယ်လို့မြန်မာတခွင်အပတ်စဉ်ကဏ္ဍကိုလည်းတင်ဆက်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့တိုက်ရိုက်လိုက်ဆွေးနွေးခန်းကိုကြားကြမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တဲရောက်တဲ့တဲ့တွေကိုကွန်အောင်နဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်
။ American သမ္မတ Donald Trump ရဲ့ Ukraine နိုင်ငံဆိုင်ရာထူးခြားလေဟာတောက်ကြနေတုန်းကယာရုကနေနှုတ်ထွက်သွားတယ်လို့ Inbureau နဲ့နီးစပ်တဲ့အတိုင်းဝိုင်းကိုကူကားပြီးတော့ American Media တွေမှာဖော်ပြကြပါရယ်။အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo နဲ့တောက်ကြနေမှာတွေ့ဆုံအပြီးမှာပဲ Kurt Volker ယာရုကနေနှုတ်ထွက်သွားတာဖြစ်တယ်လို့လည်းဆိုပါရယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့နိုင်ငံသားဌာနကိုဆက်သွယ်အတည်ပြုရမှာတော့ချက်ချင်းပြန်လည်ဖြစ်ကြတာမျိုးမရှိဘူးလို့လည်းဆိုပါရယ်2020သမ္မတရွေးကောက်ပွဲမှာနိုင်ငံသားအစုအဝေးတစ်ခုခုကဝင်ဆွတ်ဖက်အောင်သမ္မတ Donald Trump ကသူ့သမ္မတယာရုကိုအသုံးချဆောင်ရွက်နေတယ်လို့အမည်မဖော်လိုသူတဦးကထောင်လိုင်းရေးစစ်ဆေးမှုချုပ်ကိုအတွင်သတင်းပေးတင်ကြားရမှာ Volker ရဲ့နာမည်လည်းပါဝင်ပါရယ်သမ္မတ Trump ရဲ့ပုဂ္ဂိုလ်ရေးရှင်နေ Rudy Giuliani ရဲ့ယူကရိန်းဆိုရရရှိတဲ့တွေ့ဆုံနိုင်မှု Volker ကစီစဉ်ဆောင်ရွက်ပေးခဲ့တယ်လို့လည်းတင်ကြားချက်မှာဖော်ပြထားပါတယ်။နောက်နေ့မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာ Democrat Party ဘက်ကနေသမ္မတလောင်းဝင်ရွေးခံဖို့ကြိုးစားနေတဲ့ဒုသမ္မတဟောင်း Joe Biden နဲ့တူသားပေါ်စုံစမ်းဖို့ယူကရိန်းသမ္မတကိုဒီသမ္မတ Donald Trump ကဇူလိုင်လအတွင်းဖုန်း25ချိန်ခေါ်ပြီးတော့ပြောဆိုတိုက်တွန်းခဲ့တယ်လို့လည်းဆိုပါတယ်။အခုကမှတော့ Donald Trump ကိုတရားစွဲနိုင်မှုစတင်ဆုံးဆက်မယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကလည်းကြေညာထားတာပါ။တောက်ကြနေမှာပဲ American အောက်လွှတ်တော်ကယူကရိန်းနဲ့ပတ်သက်တဲ့ထောက်ထားတွေလာရောက်ထွက်ဆိုဖို့နိုင်ငံသားရေးဝန်ကြီး Mike Pompeo ကိုဆင့်ခေါ်လိုက်ပါတယ်။အောက်လွှတ်တော်ကြီးရဲ့ Committee 3ခုရဲ့အကြီးအကဲတွေက Mike Pompeo ကိုအဲ့ဒီထောက်ထားတွေလာရောက်တင်ပြဖို့အချိန်တစ်ပတ်ပေးထားပြီးတော့နောက်ဒီနိုင်ငံသားရေးအရာရှိကြီး5ဦးကိုလည်းလာရောက်တက်တည်ခံဖို့အချိန်သတင်းပတ်နှစ်ပတ်ပေးထားပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းတို့ရဲ့နောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲကအမေရိကန်နဲ့မြောက်ကိုရီးယားဆိုးရွားလူကြားလုပ်ငန်းအကောင့်ထဲပေါ်ရေးဆွေးနွေးမှုတွေကနေနျူကလ িয়ার ဖြတ်သိမ်းလုပ်ငန်းစဉ်သဘောတူညီမှုအပေါ်မှာမူတည်နေမှာဖြစ်တယ်လို့ကြေညာသူတွေကပြောလိုက်ပါတယ်ထိပ်သီးဆွေးနွေးပွဲကဖြစ်နိုင်ခြေရှိကြောင်းအောက်ခြေလုပ်ငန်းဆက်ဆွေးနွေးမှုတွေဆက်လုပ်ပြီးထိပ်သီးဆွေးနွေးပွဲမထိုင်ခင်ဆုပ်ယုပ်မှုတွေမဖြစ်ဘဲတိုးတက်မှုတွေရနိုင်ဖို့မျှော်လင့်တယ်လို့နိုင်ငံတကာညီညွတ်ရေးချိုးဖောက်မှုကာနဂျီအဖွဲ့ရဲ့ဒုဥက္ကဋ္ဌဒေါက်ဂလပ်စ်ပေါလ်ကပြောပါတယ်ဒီသတင်းပတ်အတွင်းမှာတော့အမေရိကန်ရောမြောက်ကိုရီးယားနှစ်ဖက်စလုံးကနောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲလုပ်ဖို့ကိစ္စအပေါ်မှာသဘောမတူတဲ့ပုံမျိုးမတွေ့ရပါဘူး။ဒါပေမဲ့ထိပ်သီးဆွေးနွေးပွဲတွေမလုပ်ခင်မှာတော့နျူကလ িয়ার ဖြတ်သိမ်းလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဂျာတဲမှာလှုပ်ဆောင်ရရှိတဲ့အချက်တွေနဲ့သဘောတူညီမှုတွေရဖို့လိုအပ်တယ်ဆိုပြီးတော့အကြံပြုထားပါတယ်။ကင်ဂျွန်နဲ့တတိယကြိမ်ဆွေးနွေးမှုတိတ်မကြခင်မှာဖြစ်လာနိုင်ပြီးတော့အဲဒီကနေဘာရလဒ်တွေထွက်လာမလဲဆိုတာကိုလည်းသိကျင်တယ်လို့သမ္မတထရမ့်ကကုလသမဂ္ဂအထွေထွေညီလာခံမှာတနင်္လာနေ့ကပြောကြားလိုက်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်ကသမ္မတရွေးကောက်ပွဲပြီးဆုံးသွားပါပြီ။စစ်သွေးကြော်တွေကနှောက်ယှက်တိုက်ခိုက်တဲ့အပြင်ရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေဆောင်ရွက်ရမှာနည်းပညာပိုင်းရောအဆင်မပြေမှုတွေရှိခဲ့ပါတယ်။ရွေးကောက်ပွဲကျင်းပချိန်မှာနှောက်ယှက်တိုက်ခိုက်မယ်လို့တာလီဘန်တွေကချင်းကြောက်ထားတာကြောင့်မဲပေးသူအကြီးအကျယ်ဟာလည်းနှေးပါပါတယ်။မဲပေးခွင့်ရှိသူ6000လောက်အနေနဲ့အန်ဒီရဲ့မကြုံချင်ရင်မဲထွက်မပေးဘဲအိမ်မှာနေကြဖို့အစွန်းရောက်တွေကတတိပေးထားပါတယ်။ဒီကနေ့မှာပဲတောင်ပိုင်းမြို့ကန္ဒါဟာကမေယုံပြင်မှတ်မှာဘုံပေါက်ခွဲတာကြောင့်လူ15ဦးလောက်ဒဏ်ရာရသွားပြီးတော့လွန်ခဲ့တဲ့သတင်းပတ်အတွင်းတုန်းကလည်းသမရရဲ့မဲဆွေစည်းရုံးပွဲမှာအကြမ်းဖက်တိုက်ခိုက်တာကြောင့်လူ26ဦးသေဆုံးသွားပါတယ်။အခုခါမှာနိုင်ငံတော်ကမေယုံပေါင်း4000လောက်မှာလုံခြုံရေးတွေတောင်းနဲ့ချီးပြီးတော့ခြားထားခဲ့ပါတယ်။ဒီရွေးကောက်ပွဲမှာသမရအာရှရက်ဂါနီနဲ့ သူအစိုးရဖွဲ့အကြီးအကဲဝန်ကြီးချုပ်ယာရီမျိုးတာဝန်ထမ်းဆောင်သူအဗ်ဒူလာအဗ်ဒူလာတို့နှစ်ဦးအဓိကရှင်ပြန်ကြတာပါရွေးကောက်ပွဲအကျိုးရလဒ်တွေကတော့အော်တိုဘာလ18ရက်နေ့မတိုင်ခင်အထိထွက်လာမှာမဟုတ်ဘူးလို့ခန့်မှန်းထားပါတယ်ခင်ဗျာ
နိုဘောငင်းငယ်စုကိုအခုနှစ်မှာရနိုင်ခြေရှိသူတွေအဖွဲ့တွေကတခုကတော့ MSF လို့ခေါ်တဲ့နေစည်းမထားဆရာများအဖွဲ့နိုင်ငံကအခုကြီးပေးရဖွဲ့ဖြစ်ပါတယ်1982ခုနှစ်ကပဲရစ်မြို့မှာစတင်တည်ထောင်ပြီးအခုခါမှာဂျနီဗာမြို့မှာခြေစိုက်တဲ့ MSF အဖွဲ့ဟာကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာအီဘိုလာရောဂါတိုက်ဖျက်တာအပြင်မြေထဲပင်လယ်ထဲမှာရှေ့ပြောင်းခြေချသူတွေကိုကယ်တင်တဲ့နေရာမှာလည်းပါဝင်လုပ်ကိုင်နေတာဖြစ်ပါတယ် MSF အဖွဲ့နဲ့ SOS Mediterranean တို့ပူးတွဲပြေးဆွဲနေတဲ့ Aquarius နဲ့တင်မောဟာလေပြားနိုင်ငံကနေဥရောပကိုရှေ့ပြောင်းခြေချနေထိုင်ဖို့ကြိုးစားသူတွေကိုမြေထဲပင်လယ်ထဲမှာအခုချိန်ထိဆက်ပြီးတော့ကယ်တင်ပေးနေတဲ့တခုတည်းသောပရာဟိတတင်မောဖြစ်ပါတယ်ဒီတင်မောဟာ2016ခုနှစ်အစောပိုင်းကလေးကမြေထဲပင်လယ်အလယ်ပိုင်းမှာစတင်ကယ်ဆယ်ပေးနေခဲ့တာဖြစ်ပြီးတော့အဲ့ဒီချိန်ကစပြီးတော့လူ 19,000 ကျော်ကိုကယ်တင်နိုင်ခဲ့တယ်လို့တင်မောပိုင်ရှင်တွေကပြောပါတယ်။ဒါပြင် MSF အဖွဲ့ဟာကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာ2018ခုနှစ်ကဖြစ်ပွားခဲ့တဲ့အီဘိုလာကူးစက်ရောဂါကူးစက်ပြန့်ပွားမှုကိုနှစ်ကြိမ်နိုင်နိုင်ကူညီခဲ့တယ်ဆိုပြီးတော့သူတို့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။နိုဘောငင်းငယ်စုကတော့လာမယ့်အော်တိုဘာ17ရက်နေ့နေ့လယ်17နာရီမှာနော်ဝေးနိုင်ငံအော့စလိုမြို့မှာကြီးညာသွားမှာဖြစ်ပါတယ်ခင်ဗျာ။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးပါရှင
်စနေညဘက်သတင်းတွေကို view ကနေဆက်လက်ကြေညာနေပါရခင်ဗျာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ Rohingya Muslim ဒုက္ခသည်အရေးဟာဒေသရင်းပြဿနာတရက်ဖြစ်လာနိုင်တယ်လို့ Bangladesh ဝန်ကြီးချုပ်ကသတိပေးပြောဆိုလိုက်ပါတယ်စက်တင်ဘာလ28ရက်နေ့ကကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာဝန်ကြီးချုပ် Sheikh Hasina ကဒီဒုက္ခသည်အများပြားလက်ခံထားတဲ့အနေအထားနဲ့ပတ်သက်ပြီးတော့သူတို့ဘာသာဖြည့်ရှင်းလို့မရတဲ့အနေအထားကိုနိုင်ငံတကာကနားလည်ထားစီလူကြောင်ပန်ကြားသွားတာပါရခိုင်ပြည်နယ်ကနေစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ထွက်ပြေးလာတဲ့ရိုဟင်ဂျာတွေနေအိမ်ပြန်နိုင်ဖို့မြန်မာစုရနဲ့ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းသူကထပ်လောင်းပြောကြားပါရယ်ဒီသတင်းမှတ်တွင်ဝန်ကြီးချုပ်ဟာစီနာဟာရိုဟင်ဂျာတွေမြန်မာနိုင်ငံကိုဘေးရန်ကင်းကင်းနဲ့ပြန်နိုင်ဖို့အစီအစဉ်တွေကိုမြန်မာနဲ့နိုင်ငံတကာကိုအဆုပြုတင်ပြခဲ့ပါရယ်လူစုလူဝေးနဲ့မရင်းချင်းတက်ဖြတ်ပြီးတော့ခြေရွာတွေကိုမိရှုဖျက်ဆီးတာကြောင့်ဒီရိုဟင်ဂျာမွတ်စလင်9သိန်းလောက်ဟာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိရှိအောင်လာပြီးတော့သူတို့ဟာအခုခါမှာဒုက္ခသည်စကန်နီမှာခိုးလုံနေထိုင်နေကြပါတယ်မြန်မာလူမျိုးရေးရဲကင်းစကန်နီကိုအာဆာရိုဟင်ဂျာလက်နက်ကိုင်အဖွဲ့က2019ခုနှစ်ကဝင်ရောက်စီးနင်းပြီးတော့နောက်ပိုင်းအစိုးရစစ်တပ်ကနေမြင်ရှင်းလင်းရမှာရိုဟင်ဂျာတွေအစုလိုက်အပြင်လိုက်ထွက်ပြေးခဲ့ကြတာပါလွန်ခဲ့တဲ့နှစ်အတွင်းကုလသမဂ္ဂရဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင်ကနေစစ်တပ်ခေါင်းဆောင်တွေကိုလူမျိုးတုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုစတာတွေနဲ့စွဲချက်တင်မှုအကြံပြုထားခဲ့ပါတယ်ရိုဟင်ဂျာအစိုးရရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာဆွေးရနဲ့စစ်တပ်ကတော့ဒီဆွဆွဲချက်ပေါ်ညှင်းဆူထားပြီးတော့တကယ်ပြစ်မှုကျူးလွန်သူတွေရှိရင်လည်းအရေးယူဆောင်ရွက်ကြောင်းထုတ်ပြန်ဖြေရှင်းထားပါရခင်ဗျာ
။ဟောင်ကောင်ရဲ့ Tea Democracy ရေလှူရှာမှု9နှစ်မြောက်အထိမ်းအမှတ်အနေနဲ့ဟောင်ကောင်ရဲ့ Harvard Site ဘဏ်ချက်မှာဒီနေ့ဆန္ဒပြခဲ့ကြပါတယ်။2014ခုနှစ်ကကျောင်းသားတွေဦးဆောင်တဲ့89ရက်ကြာဆန္ဒပြပွဲတွေအတွင်းဟောင်ကောင်အုပ်ချုပ်ရေးမှုကိုသူတို့သဘောကျရွေးချယ်ခွင့်ရဖို့တောင်းဆိုခဲ့ကြပေမဲ့တေဥဆူရရဲ့အမိန်အာဏာကိုလွန်ဆန်ဖို့တော့အောင်မြင်မှုမရခဲ့ပါဘူးဒီကနေ့မှာတော့အသက်အရွယ်မျိုးစုံပါဝင်တဲ့ဆန္ဒပြတဲ့သူတွေဟာဟောင်ကောင်အုပ်ချုပ်ရေးမှုရုံးဥရေပြူကောင်စီရှိကတံမာပန်းချံမှာငြိမ်းချမ်းစွာဆန္ဒပြခဲ့ကြပါတယ်အော်တိုဘာ10ရက်နေ့မှာကြားအောင်မဲ့တေဥနိုင်ငံတည်ထောင်ခဲ့တဲ့နှစ်80ပြည့်အထိမ်းအမှတ်အခမ်းအနားကျင်းပဖို့တေဥဆူရအနေနဲ့ပြင်ဆင်နေတဲ့အချိန်ထဲမှာပဲတေဥနယ်မြေတစ်ခုဖြစ်တဲ့ဟောင်ကောင်မှာဆန္ဒပြပွဲတွေဇက်တိုက်ကျင်းပဖို့ပြင်ဆင်နေကြတာပါဒီတော့တွင်ဟောင်ကောင်ဆန္ဒပြပွဲတွေရဲ့ဆန္ဒပြခေါင်းဆောင်တစ်ဦးဖြစ်တဲ့ဂျော့ရှာဝေါင်းကလည်းသူ့အနေနဲ့ရွေးကောက်ခံနိုင်ငံရေးတဲ့ကိုဝင်မယ်ဆိုပြီးတော့ကြေညာလိုက်ပါတယ်။သူ့အနေနဲ့လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ခရိုင်ကောင်စီရွေးကောက်ပွဲကိုဝင်ပြိုင်သွားမှာဖြစ်တဲ့ဆိုပြီးတော့ဒီကနေ့ကြေညာတာပါ။တရားစင်းစားပြီးမှအခုလိုဝင်ဖို့ဆုံးဖြတ်တာဖြစ်ကြောင်းသူတို့ရဲ့နိုင်ငံရေးယုံကြည်မှုကိုတင်းတင်းလျောက်ပတ်ဆုံးအငြင်းငြင်းဆုံးနဲ့လက်တွေ့ကျဆုံးနည်းလမ်းအနေနဲ့ဖော်ပြနိုင်ဖို့အတွက်အခုလိုရွေးကောက်ပွဲဝင်တာဖြစ်တယ်လို့လည်းသူကပြောပါရခင်ဗျာ။
နိုင်ဂျီးရီးယားနိုင်ငံကအစ္စလာမ်ကျောင်းတစ်ကျောင်းမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့အမျိုးသား300လောက်ကိုကယ်တင်နိုင်ခဲ့တယ်လို့နိုင်ဂျီးရီးယားမြောက်ပိုင်းရဲတပ်ဖွဲ့ကပြောပါရယ်အသက်အရွယ်ငယ်ရွယ်သူတွေပါဝင်တဲ့ဖမ်းဆီးထိန်းသိမ်းခံခဲ့ရသူအများစုဟာရိုက်နှက်ညှဉ်းပန်းခံခဲ့ရပြီးတော့လိမ်မန်းဆိုင်ရာစော်ကားခံခဲ့ရတယ်လို့တန်ကြိုးနဲ့ခက်ခံထားရတယ်လို့လည်းရဲတွေကတောက်ကြနေတဲ့ကပြောပါရယ်သတင်းပေးတိုင်တန်းချက်အရကြာသာရေးနေတဲ့ကရဲတပ်ဖွဲ့ကဝင်ရောက်စီးနှင်ရှာဖွေရမှာဖမ်းဆီးထားသူတွေကိုတွေ့ခဲ့တာပါပြန်လည်ပြုစုပြုထောင်ရေးဒါမှမဟုတ်အစ္စလာမ်ကျောင်းလို့လည်း ခေါ်ဆိုတဲ့အဲ့ဒီနေရာကိုမိဘတွေကသူတို့သားသမီးတွေကိုခေါ်ဆောင်လာပြီးတော့အနန္ထားတာဖြစ်ကြောင်းအဲ့ဒီအကြောင်းအုပ်ချုပ်သူကပြောတယ်လို့ကဒူနာပြည်နယ်ရဲကော်မရှင်နာမင်းကြီးအလီဂျန်ဂါကပြောပါတယ်ဒါပေမဲ့လည်းအဲ့ဒီနေရာဟာကျောင်းနဲ့မတူဘူးလို့လည်းဆိုပါတယ်အခုခါမှာတော့အားလုံးကို yes ကမ်းမှာပဲခေါ်ယူထားပြီးတော့မိဘတွေအနေနဲ့သူတို့သားသမီးတွေကိုပြန်လာခေါ်ကြဖို့အကြေညာထားတယ်လို့ကော်မရှင်နာမင်းကြီးကပြောပါတယ်ရုပ်မြင့်တန်ကြားကပြသတဲ့ပုံရိပ်ဒီမှာတော့ဖန်စီခံထားတဲ့သူတွေဟာအရင်ချိနဲ့နေပြီးလမ်းတော်ကောင်းကောင်းမလျှောက်နိုင်တာကိုတွေ့ရပါတယ်တရားဝင်လုပ်ငန်းလိုင်စင်လည်းမရှိတာကြောင့်အခုခါမှာတော့ပိုင်ရှင်တဲ့ဝန်ထမ်း6ဦးကိုဖန်စီထားပါတယ်ဖန်စီခံထားတဲ့သူတွေဟာနိုင်ဂျီးရီးယားဘကီနာဖာဆိုမာလီနဲ့ဂါနာနိုင်ငံတွေကဖြစ်ကြပါတယ်နိုင်ဂျီးရီးယားမြောက်ပိုင်းမှာဆိုရင်ကိုပိုင်အစ္စလာမ်ကျောင်းတွေလည်းရှိပြီးတော့တချို့ကျောင်းတွေဟာကလေးတွေကိုကျောင်းအတွက်လမ်းတွေပေါ်မှာပတ်စံတောင်းအလူခံခိုင်းတာကြောင့်ဝေဖန်မှုတွေလည်းရင်ဆိုင်နေရပါတယ်
အင်္ဂလန်မှာဒီကနေ့ကစားတဲ့ပရီးမီးယားလိဂ်အမဘေးဘောလုံးပွဲမှာတော့မဘေးစရာထိတ်ကနေဦးဆောင်နေတဲ့လီဗာပူးအသင်းအနိုင်ရသွားပါတယ်ရှက်ဖီးယူနိုက်တက်ခွဲမှာဒီကနေ့လီဗာပူးနဲ့ရှက်ဖီးယူနိုက်တက်တို့ကစားကြတာမှာလီဗာပူးကတကူးကိုမရှိနဲ့နိုင်သွားတာပါမိနစ်90မှာရှက်ဖီးယူနိုက်တက်အသင်းရဲ့ဂိုးသမားအမားကနေလီဗာပူးကဝနောဒမ်ကတွင်းယူခဲ့တာဖြစ်ပါတယ်လီဗာပူးအသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်အခုနှစ်ဘောလုံးရာသီမှာ9ပွဲမှာ9ပွဲသလုံးနိုင်ထားပြီးတော့21မှတ်နဲ့စရာထိတ်ကနေဦးဆောင်နေပါတယ်ကျွန်တော်တို့ကသတင်းကြေညာနေချိန်မှာတော့ Crystal Palace နဲ့ Norwich City တို့ကစားနေပြီးတော့ Crystal Palace က Norwich City ကိုတကူးကိုမရှိနဲ့ဦးဆောင်နေပြီး Wolverhampton ကလည်း Watford ကိုတကူးကိုမရှိနဲ့ဦးဆောင်နေပါတယ် Tottenham နဲ့ Southampton ဘွဲမှာတော့တကူးတည်ဖြစ်နေပြီးတော့ဘုံမောက်နဲ့ West Ham တို့လည်းတကူးစီတည်ဖြစ်နေပါတယ် Chelsea နဲ့ Brighton ဘွဲမှာတော့နှစ်ဖက်စလုံးဂိုးမသွင်းနိုင်သေးပဲနဲ့ Aston Villa ကတော့ Burnley ကိုတကူးကိုမရှိနဲ့ဦးဆောင်နေပါတယ်မြန်မာစံတော်ချိန်ဒီကနေ့ည7နာရီမှာတော့ Everton နဲ့ Manchester City အသင်းတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့ကိုရနိုင်တို့ကကြီးညာပေးသွားတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အခြေအနေတပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မနဲ့အရင်ဆုံးစတင်ကြပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့84ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့မနေ့တောက်ကြနေမှာရေပုံရသဘောဆွေးနွေးခဲ့ကြပါတယ်။ဒီကနေ့မှာလည်းမြန်မာကိုယ်စားလှယ်အဖွဲ့အကောင်ဆောင်ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေကမြန်မာနိုင်ငံကိုယ်စားထွေထွေညီလာခံမှာမင်ခွန်ပြောဖို့ရှိပါတယ်။ကုလသမဂ္ဂထွေထွေညီလာခံမှာတင်ယူဖို့ရောက်နေတဲ့ VOA ဝိုင်းသောသားကိုကျော်ကျော်သိန်းကိုညီလာခံရဲ့ဒီကနေ့အခြေအနေနဲ့ပတ်သက်ပြီးတော့မေးကြည့်တော့သူကအခုလိုစပြောပါတယ်
။ဟုတ်ကဲ့ပါဒီကနေ့ကတော့မြန်မာကိုယ်စားလှယ်အဖွဲ့ကောင်းဆောင်ပေါ်တဲ့မြန်မာနိုင်ငံကိုကူစားပြုပြီးတော့တက်ရောက်နေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ကပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေမြန်မာနိုင်ငံကိုကူစားပြုပြီးတော့84ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာဒီနေ့မိန့်ခွန်းပြောဖို့ရှိပါတယ်ဒီနေ့ဆိုတဲ့နေရာမှာကျွန်တော်တို့အမေရိကန်စံတော်ချီကျွန်တော်နေ့လယ်ဆောင်ပိုင်းဖြစ်မယ်လို့ထင်ပါတယ်အစီအစဉ်အရကတော့ညနေသိပ်မဆောင်ခင်ပေါ့လေအဲ့ဒီအချိန်မှာဝန်ကြီးဦးကျော်တင်ဆွေမိန့်ခွန်းပြောပါလိမ့်မယ်ဆိုတော့ပြည်ကြီးခဲ့တဲ့ရက်ဒီမှာလည်းပဲမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူကညီလာခံမိန့်ခွန်းတွေထဲမှာမလေးရှားဝန်ကြီးချုပ်ဒိုနီရှားသမရကျွန်တော်တို့တောက်ကြနေကဆိုရင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်သတ္တရားချင်းမြန်မာနိုင်ငံကချီနီနဲ့ပတ်သက်ပြီးတော့ပြောဆိုသွားတာတွေရှိတဲ့အခါကျတော့ညီဦးကျော်တင်ဆွေကလည်းပဲဒီမြန်မာနိုင်ငံဘက်ကရက်ဒီချက်ကိုပြောမယ်လို့အဲ့လိုကျွန်တော်တို့မျှော်လင့်လို့ရပါတယ
်အဲ့တော့ဒီဦးကျော်တင်ဆွေပြောမယ်မိန့်ခွန်းမှာရောဘာတွေပြောမယ်လို့ခန့်မှန်းလို့ရပါလဲရှင
်ဟုတ်ကဲ့ကမန်အကြမ်းနဲ့ကမန်ကြည့်ရတာကတော့ပြီးခဲ့တဲ့ရက်ပိုင်းတွေကပြောတဲ့မိန့်ခွန်းတွေထဲမှာခြားကောင်းဆောင်တွေပြောတဲ့မိန့်ခွန်းတွေထဲမှာမြန်မာနိုင်ငံပေါ်ကိုဒီသူပြင်းတော့ရိုဟင်ဂျာဒုက္ခတဲ့ရေးပေါ်လေဒီဟာနဲ့ပတ်သက်ပြီးတော့ကံကြွယ်ဖြည့်ရှင်ဖို့မြန်မာစိုးရကိုပြားပြီးပြောဆိုတာတွေရှိတဲ့အခါကျတော့ဒီလောက်စုဝင်ကြီးဦးကျော်တင်ဆွေအနေနဲ့မြန်မာနိုင်ငံဘက်ကလက်ရှိလှုပ်ဆောင်နေတာတွေဒါကုလသမဂ္ဂအပါအဝင်ဘင်္ဂလားဒေ့ရှ်နဲ့ရောတခြားနိုင်ငံတကာအာဆီယံစသဖြင့်ဒီလိုပူးပေါင်းလှုပ်ဆောင်နေတာတွေဒါတွေကိုဟုတ်ကဲ့ပြန်ပြောဆိုမယ်လို့ကျွန်တော်တို့ခံမှန်းရပါတယ်။နိုင်ငံဘက်ကဒုက္ခသည်တွေပြန်လဲလက်ခံရေးကြိုပြင်ဆင်ထားတာတွေကိုလည်းပဲတသင်းပြောဆိုမယ်လို့ကျွန်တော်တို့ခံမှန်းရပါတယ်။လက်ရှိကနိုင်ငံတကာမျက်နှာစာမှာဒီဒုက္ခသည်ရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ကစံတမန်ရေးပိုင်းမှာကျွန်တော်တို့နေငယ်လာအားနေနေတဲ့ပုံရှိတဲ့အခါကျတော့မြန်မာဦးကျော်တင်ဆွေအနေနဲ့ဘလောက်လာခံခံမှမှအားကောင်းကောင်းပြန်လဲခြေပါပြောဆိုနိုင်မယ်ဆိုတော့ကိုတော့ကျွန်တော်တို့မိန်ကုန်းနဲ့မှာပဲစောင့်ကြည့်ရမှာပါဒီနေရာမှာကျွန်တော်တို့အထူးပြောလို့ရတာကတော့မြန်မာဆိုရအနေနဲ့ကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာဆိုရကလက်ခံမထားပါဘူးမြန်မာဆိုရအနေနဲ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်လူငယ်စုလို့ရေဝင်တော့ပြောဆိုသုံးဆွဲပါတယ်ရိုဟင်ဂျာဆိုတာကိုတော့မြန်မာဆိုရအနေနဲ့တရားဝင်လက်ခံထားခြင်းမရှိဘူးဆိုတော့ကျွန်တော်တို့အထူးပြောလို့ပါလိမ့်မယ်
ဟုတ်ကဲ့ပါရှင်ပြီးတော့ကုလညီလာခံကျင်းပနေတဲ့အနေတစ်ပိုင်းမှာမနေ့ကတော့လုံခြုံရေးတွေအထူးတင်းကျပ်ထားတယ်လို့သိရပါတယ်ဒီကနေ့လုံခြုံရေးအခြေအနေရောဘယ်လိုရှိပါလဲရှင်
ကျွန်တော်တို့တောက်ကြနေညနေပိုင်းဒီကုလသမဂ္ဂဒုတိယညီလာခံကျင်းပတဲ့ကုလသမဂ္ဂရုံးချုပ်တာပေါ့လေ။ညဟိုရောက်တဲ့ချိန်မှာတော့တော်ကိုလုံလုံကြီးတင်းကျပ်ပါတယ်။ရဲရင်ရလဲတော်တွေ့တဲ့ခြားထားတဲ့လမ်းပိတ်ထားတာလည်းပဲတော်တော်ကိုများပါတယ်။အရင်နှစ်တွေကတည်းကတောင်မှပို့ပြီးတော့ညားတယ်လုံလုံကြီးပို့တင်းကျပ်တယ်လို့ပြောလို့ရပါတယ်။ဒါပေမဲ့ဒီနေ့မနေ့ပိုင်းကြည့်ရတာကတော့ဒီနေ့မနေ့ပိုင်းမှာကတော့ဒီလမ်းဒီလေပဲပြန်ခွင့်နေတဲ့ပုံရှိပါတယ်။ပြီးတော့တကာရင်အသားစီးလည်းပဲသူပြန်ပြီးတော့ဖယ်နေတာတို့တွေ့ရပါတယ်။ဖြစ်နိုင်တာကတော့ဒီကြေရက်ဒီမှာဒီကဘာအထင်ကြီးကခေါင်းဆောင်ကြီးတွေပေါ့လေနိုင်ငံကြီးတွေကခေါင်းဆောင်တွေကပြောပြီးသွားတဲ့အခါကျတော့လုံခြုံရေးအတန်းငယ်ပြန်ပြီးတော့ short light တဲ့သဘောမျိုးကျွန်တော်တွေ့ရပါတယ်ဗျ
ဟုတ်ကဲ့ပါကိုကျော်ကျော်တင်ရှင်ကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းရဲ့စနေနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေဖက်အလက်ပေးရအောင်ပါဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြံတွေတင်သွင်းရမှာတက်မတော်ရဲ့အခမ်းကဏ္ဍကိုပိုကျယ်ပြန့်စေဖို့တင်သွင်းချက်တွေပါတာကြောင့်ဒီမိုကရေစီဘက်တော်သားတွေနဲ့စစ်တပ်ကြားပိုးပြီးတော့တင်မာလာစေတယ်လို့သုံးသပ်မှုတွေလည်းရှိပါတယ်။ဒါကြောင့်ပြည်သူတွေလွတ်လာတဲ့ဖွဲ့စည်းပုံပြင်ဆင်ရေးရနိုင်မှာမလား။သတင်းထောက်မဆူမှာမမေခါကတင်ပြထားပါတယ်ရှင်။
စတေမာ20ရက်နေ့ကကာလွန်ရဲ့အကြံပြုချက်နဲ့သမရကလွတ်တော်ကိုဖျက်သိမ်းရင်ကာလွန်အစည်းအဝေးကိုနှစ်လတကြိမ်ခေါ်ယူခွင့်တို့ပါဝင်တဲ့2008အခြေခံဥပဒေပြင်ဆင်ရေးမူကြမ်းကိုကြံ့ခိုင်ရေးပါတီကိုယ်စားလှယ်တွေဘက်ကလွတ်တော်မှာတင်တင်းသွားခဲ့ကြတာပါ။အဲ့ဒီမတိုင်ခင်ကလည်းတပ်မတော်သားလွတ်တော်ကိုယ်စားလှယ်တွေဘက်ကပြည်ထောင်စုဝန်ကြီးတိုင်းဒေသကြီးနဲ့ပြည်내ဝန်ကြီးချုပ်တွေဟာနိုင်ငံသားသားမဖြစ်ရမယ့်အပြင်သူတို့ရဲ့သားသမီးနဲ့ဇနီးတွေဟာလည်းနိုင်ငံသားသားတဦးဦးနဲ့ဆွေမျိုးတော်ဆက်တာတွေမဖြစ်စေဖို့ဆိုတဲ့အချက်တွေပါတဲ့ဥပဒေကြံတရက်ကိုတင်သွင်းခဲ့ပါသေးတယ်။သူတို့ဘက်ကတင်သွင်းလာတဲ့ဒီအဆိုပြုချက်တွေကတက်မတော်ရဲ့လုပ်ပိုင်ခွင့်အာဏာပိုရလာအောင်ကြိုးပမ်းမှုသာဖြစ်တယ်လို့သုံးသပ်မှုတွေရှိနေပေမဲ့လည်းတက်မတော်ဘက်ကတော့ဒါကိုညှဉ်းဆန်းထားပါတယ်။ကြံ့ခိုင်ရေးပါတီဘက်ကဖွဲ့စည်းပုံပြင်ဆင်ရေးပိုင်းကိုအရင်သူတို့ပါတီအာဏာရစဉ်ကထက်ဆိုင်ရင်လက်ရှိပြိုင်ဘက် NLD ပါတီအာဏာရစဉ်မှာပုံမှုလှုပ်ဆောင်လာတာဘာကြောင့်ပါလဲ။ကြံ့ခိုင်ရေးပါတီရဲ့ပြန်ကြားရေးတာဝန်ခံလည်းဖြစ်ဗဟုအလုံးမှုဆောင်တဦးလည်းဖြစ်တဲ့ဦးလာသိန်းက
ပြင်ဆင်တဲ့အခါမှာအငယ်တို့ကကိုယ့်အမျိုးသားကျိုးစီးပွားကိုကာဝယ်ဖို့အတွက်ကိုယ့်နိုင်ငံကိုကာဝယ်ဖို့အတွက်ကိုယ့်ချုပ်ချာကိုကာဝယ်ဖို့အတွက်ပြီးရင်ပြည်တော်စုမပြိုခွဲတိုင်းသာစီလုံးညီမှုမပြိုခွဲရင်းနဲ့ချုပ်ချာအာဏာတည်ခံမှုအတွက်ဒီဥတီချက်၃ရက်ကိုအငယ်တို့ကမမိတ်မဲ့တော့ကြည့်ပြီးတော့မှအငယ်တို့ကစောင့်တာဖြစ်ပါတယ်ဒါကြောင့်မို့တက်မတော်နဲ့အများဆုံးတူညီကြဖြစ်ပါ
ဒီလိုတင်သွင်းလာတာမှာတက်မတော်ရဲ့အခမ်းကဏ္ဍကိုပုံမကျက်ပြန့်စီဖို့ရည်ရွယ်ပြီးတင်သွင်းချက်တွေပါဝင်တာကြောင့်ဒီမိုကရေစီရေးလိုလားသူတွေနဲ့တက်မတော်ကြားပုံမတင်းမာလာခဲ့ပြီးမြမနိုင်ငံရေးမှာပုတ်တိုက်မှုတွေပြင်းထန်လာခဲ့တယ်လို့သုံးသပ်မှုတွေရှိလာခဲ့ပါတယ်။ပြိုင်ဘက်ပါတီနဲ့တက်မတော်သားအစုအဖွဲ့တို့ကအခုလိုဖွဲ့စည်းပုံပြင်ဆင်ရေးအတွက်အဆိုပြုလာတဲ့အပေါ်လက်ရှိအာဏာရပါတီ NLD ရဲ့သဘောထားကိုတည်နိုင်ဖို့မေးကြည့်တဲ့အခါမှာတော့ပါတီရဲ့ပြန်ကြားရေးတာဝန်ခံဒေါက်တာမျိုးညွန့်က
တစ်ဖက်ကနေပြီးတော့မိမိတို့ဇာနာအလေးရောက်နှုတ်ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေချနေတင်လာမယ်ဒါဟာကျွန်တော်ပူးပေါင်းဆောင်ရွက်မှုအားနည်းတာကိုပြတာလို့ကျွန်တော်ပြောချင်ပါတယ်ကျွန်တော်လုပ်ခဲ့တာကကျွန်တော်တီထွင်ပြီးလုပ်တာမဟုတ်ပါဘူးဖွဲ့စည်းပုံအခြေခံဥပဒေလက်ရှိကိုဘောင်ကျော်လုပ်တာမဟုတ်ပါဘူးနော်ရခင်ဦးသိန်းစိန်လက်ထက်ကလည်းဒီပုံစံဒီနည်းနဲ့ပဲဖွဲ့စည်းပုံအခြေခံဥပဒေကိုဇုံတစ်ခုပြင်ဆင်ခဲ့မှုပါတယ်ဒီနီလန်တိုင်းတိကျလုပ်ခဲ့တယ်သို့တော့ရခင်အစိုးရလက်ထက်ကလုတ်ခွင့်ရှိပြီးဒီအစိုးရလက်ထက်ကမှလုတ်တာဟာမမှန်ဘူးလို့ပြောနေတာတော့ဒါဟာကျွန်တော်ပြင်ဆင်ရင်းကိုမလိုလားလို့ပဲကျွန်တော်ကတော့ကောက်ချက်ချပါတယ
်အခုလိုလွတ်တော်တွင်အင်အားကြီးအဖွဲ့တွေဖြစ်တဲ့လက်ရှိအာဏာရပါတီတက်မတော်နဲ့ပြီးခိုင်ပြိုးတို့ဘက်ကသူတပြန်ကိုတပြန်ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်နေတဲ့ပုတ်တိုက်မှုကြောင့်ပြည်သူတွေလိုလားနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကထင်တယ်လို့ခီးပေါက်နိုင်ပါမလားဆိုတဲ့မေးခွန်းတွေကလည်းတစ်ချိန်တည်းမှာထွက်ပေါ်လာပါတယ်။ NLD ပါတီရဲ့ပြန်ကြားရေးတာဝန်ခံဒေါက်တာမျိုးညွန့်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးအောင်မြင်နိုင်ဖို့တက်မတော်ဘက်ကပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့သူကတိုက်တွန်းသွားပါတယ်။
အဲ့တော့တက်မတော်ခေါင်းဆောင်များဟာကျွန်တော်တို့ရဲ့ရည်ရွယ်ချက်အမှန်ကိုသဘောပေါက်ပြီးတိုင်းပြည်ရဲ့ရှေ့ရေးအတွက်စေနာထားသောအပြင်လွတ်တော်အတွင်းမှာပူးပေါင်းဆောင်ရွက်ခဲ့မယ်ဆိုရင်ဒါအင်မတန်ကိုနိုင်ငံအတွက်ကောင်းမှာမှာပါပြီးတော့ကျွန်တော်ပြောချင်တာကလွတ်တော်တွင်မှာနိုင်ငံများနဲ့ဒီဖွဲ့စည်းရုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးကဖြစ်လာမှာမဟုတ်ပါဘူးအဓိကအခရာဘယ်မှာဖြစ်မလဲဆိုတော့ပြည်သူလူထုအများစုရဲ့အဆုံးဖြတ်ကအဓိကဖြစ်မှာပါ
နိုင်ငံရေးလှိလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့ပုတ်တိုက်မှုတွေကြားကမြမဒီမိုကရေစီရွေလျားမှုဖွဲ့စည်းပုံပြင်ဆင်ရေးရပ်တန့်မတော်ဘလို့လှုပ်ဆောင်တင်တယ်ဆိုတာနဲ့ပတ်သက်လို့အခုလိုမှတ်ချက်ပေးသွားခဲ့ပါတယ်
။ကျွန်တော်တို့ကလွှတ်တော်ထဲမှာရှိနေတဲ့ là giáp phải nàng ấy gong rong đi, xếp phải nàng ấy gong rong đi, chả mà như này suy nghĩ, dùng niệm mà cao, lúc đó biến ba mà xin đi đấy, nó giáp phải nàng ấy gong rong đi đấy, xếp phải nàng gong rong đi chả mà như này suy nghĩ bị đó, tao bảo tụi nhị chơi đi bộ, à phía sau này mồ lẽ, mà phía bên này lúa anh đi để sửa, lấy cái kinh doanh à, tao để biểu.
ลาเมนทาวน์20ยูกอปเวนีลาจิงจามาเอเนดีอซูยากาภွဲซีวอมจินซีลุเตโลเวบัมมูริชีนีดาปินเซยีลุซองจิงมาทินดลอกคีมะปอกตาริจาเอเนดีปอปิดูเรยะทอกขันอาเปมูฮาปีเกเรยูกอปเวกาลารงกาโลอากองบามะลาซูเรเมโกนีกาเลทั่วปอนีบาเรดาจาภွဲซินซียาเลกกะ2020ยูกอปเวออมิมูอปอบลูเตยอมมูริชีลาบามเลดีเมโกเนทั่วปอลาเรบอดอกเตอร์เยมโยเตงกะปิดูลูดูอะมะ ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြင်ဆင်မှုလိုအပ်တယ်မဖြစ်မနေပြင်ဆင်ရမယ်ဆိုတဲ့ဘက်ကနေရုံုံကြည်ကြည်နဲ့ရက်တည်နေတာတို့ရအဲ့တော့ပြည်သူလူထုလိုလားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအနောက်ရှေ့အဟန့်တားဖြစ်စေတဲ့ပါတီပဲဖြစ်ဖြစ်အဖွဲ့အစည်းပဲဖြစ်ဖြစ်ပြည်သူလူထုရဲ့ယုံကြည်မှုနဲ့ထောက်ခံမှုမရနိုင်ဘူးလို့မြင်အဲ
ဒီမိုကရေစီပြင်ထလာမှုမျက်နှာမူပြီးတော့ဖော်ဆောင်နိုင်တဲ့နိုင်ငံရေးပါတီအဖွဲ့အစည်းတွေအနေနဲ့လူလူထောက်ခံမှုပို့ပြီးရလာနိုင်တယ်လို့မြင်ပါတယ်။ပြောနိုင်သေးပါဘူး။အခုနောက်ဆုံးတင်သွင်းချက်တွေကိုလာမယ့်လွတ်တော်ပြန်ဆမှတာပြန်လဲဆွေးနွေးတော့မှာဖြစ်ပြီးထိတ်တဲ့ရင်ဆိုင်မှုတွေဟာဘလောက်ပြင်းထန်လာနိုင်ပါမလဲ။ဖွဲ့စည်းပုံပြင်ဆင်ရေးကပြည်သူတွေလိုလားတဲ့အတိုင်းတကယ် ောင်ကျင်းလာမလားဆိုတာကတော့လက်မဲ့အနာဂတ်မှာစောင့်ကြည့်ရအောင်မှဖြစ်တဲ့အကြောင်းဒီတစ်ပတ်သတင်းတော့မှဆူကနေစူးစီးတင်ပြလိုက်ရပါတယ်ရှင
်သတင်း6မှဆူကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကို line to meter 1925နဲ့32တက္ကသိုလ်ကနေည10နာရီအထိထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေကြမြန်မာတခွင်ကဏ္ဍပါဖုန်းအွန်လိုင်းဂိမ်းတွေထဲမှာလောင်းကစားဂိမ်းတွေအများပြားပါလာပြီးတော့ဒါတွေကဖုန်းထဲကသင်ကစားတာဖြစ်လို့အခုလိုအွန်လိုင်းမှာကစားတာကိုဘေးလူကသိဖို့ခက်ခဲတဲ့အပြင်ကစားသူတွေထဲမှာကလေးတွေလည်းပါနိုင်ပါတယ်ဒီလောင်းကစားဂိမ်းတိုင်တွေကိုဘယ်လိုကင်တွယ်နိုင်မှာမလဲမြန်မာတခွင်အစီအစဉ်မှာမြစ်မခတည်င်းအေဂျင်စီကကိုထူးဆက်ကတင်ပြထားပါတယ်ရှင်
အိုင်းကနေ24နိုင်ငွေကြေးလက်ပြောင်းလို့ရတဲ့ဝန်ဆောင်မှုတွေအားကောင်းလာတာနဲ့အတူဂိမ်းအကောင့်တွေကိုပတ်စံထည့်ပြီးဆော့ရတဲ့ online လောင်းကစားဂိမ်းဆော့ဝဲတွေဟာလောင်းကစားဝါသနာပါသူတွေရဲ့ mobile phone တွေထဲမှာနေရာယူလာပါတယ်။ online လောင်းကစားဂိမ်းတွေကိုဖုန်းထဲမှာတွင်ပြီးဆော့ဖို့ကိုလည်းလောင်းကစားတိုင်တွေကကြော်ညာကအမြောက်အများသုံးပြီးကြည်တွင်းက celebrity တွေ Facebook လူမှုကွန်ရက်တွေဖုန်းခေါ်ဆိုမှုတွေတခြား internet website တွေကနေမလုံးပေးဆွဲဆောင်ကြပါတယ်။ဒီဂိမ်းတွေဆော့မယ်ဆိုရင်တိုင်နဲ့ချိတ်ဆက်ထားသူတွေစီငွေအလွှဲပြောင်းလို့ရပြီးသူတို့ကနေမှတဆင့်ဂိမ်းထဲမှာအသုံးပြုရတဲ့ငွေကြေး unit တစ်ခုကိုထည့်ပေးလိုက်တာပါ။ဂိမ်းအကောင့်ထဲကိုမိမိထည့်လိုက်တဲ့ငွေကြေး unit တစ်ခုရောက်ပြီဆိုရင်တော့မိမိကြိုက်နှစ်သက်တဲ့ဂိမ်းကိုရွေးချယ်ဆော့လို့ရပါပြီ။ online လောင်းကစားဂိမ်းတွေဟာပြည်ပကလောင်းကစားဂိမ်းပုံစံတွေပဲဖြစ်ပြီးကစားသူရဲ့ကြွင်ကျင်မှုပုံမူတည်လို့အချုံးအနိုင်ပမာဏအ ਨੇ များရှိနေမှာဖြစ်တယ်လို့ဂိမ်းကစားသူတွေစီကနေသိရပါတယ်။ online ဂိမ်းဆော့နေတဲ့ကိုချမ်းမင်းကသူကစားဖြစ်နေတဲ့အတွေ့အကြုံကိုခုလိုပြောပါတယ်။
ဒီညတော့ပတ်စံနဲ့ထည့်ပြီးဆော့ရမယ်ပြီးတော့နိုင်ပတ်စံပြန်ထုတ်လို့ရမယ်ဆိုတော့ကျွန်တော်လည်းဆိုင်းပြီးထုတ်ရင်လည်းဆော့ပြပါခင်ဗျအဲအကောက်ထဲကိုပတ်စံထည့်ပြီးရမယ်ထည့်ပြီးသွားလို့ရှိရင်သူတို့ဂိမ်းနေရတယ်အဲပတ်စံအမောက်တန်းပွိုက်ပြန်ချိန်ရတယ်ချိန်ပြီးတော့မှအဲပွိုက်ကိုပါဆော့ပြီးတော့ပတ်စံပြန်ထုတ်မယ်လို့ပွိုက်ကိုပတ်စံပြန်ချိန်ပြီးတော့မှပတ်စံထုတ်ရင်သူတို့မစေချားလဲသွားပြောရတယ်ဘိုင်ပါလဲသွားပြောပြရတယ်ခင်ဗျသူတို့ဂိမ်းရသာပါတယ်မှာဟုတ်ပါပါပြကြဗျသူတို့ကမှ15မိနစ်တခါဖုန်းနံပါတ်ကိုတော့ချက်ချိန်တယ်ဥမာကိုလွှဲလိုက်တဲ့ဖုန်းနံပါတ်ချိန်သွားရတယ်ဆိုရင်တော့ ID နံပါတ်ထည့်ပြီးသူတို့ချက်ချင်းပြန်စင်ပြီးပြန်ထည့်ပြီးလေနိုင်နာရှုံးတာလို့သူတို့ကညှပါတယ်အရင်နိုင်နေမှုနိုင်ပြီဆိုလို့ရှိရင်ဂျပော့ပေါက်သွားပါညာလို့အများကြီးနိုင်တယ်ဟိုကျွန်တော်ထည့်ဆိုလေနည်းနည်းနည်းနည်းပဲဆိုတော့လေညှတယ်နိုင်နာပုံများတယ်လို့ပြောလို့ရဟုတ်အေးသူတို့ကအေဂျင့်ကြီးရှိတယ်သူတို့ငွေထည့်ပေးရုံလောက်ပါပဲဒါပေမဲ့အေဂျင့်ဘက်ကထိန်းနေသူကတော့မဟုတ်တော့ဘူးကကန်နဲ့ပဲဆိုင်တယ်အေဂျင့်အဲ့လိုထိန်းကြီးသူစားပါတခုလုံးမှာအနည်းဆုံးမှမဟုတ်လေဆိုရယ်ယူပါတချို့ကတော့ပြောအေဂျင့်ထိန်းတာလေရှုံးဝိုင်းအေဂျင့်ကလောက်တာသူပြောတယ်အဲမဆိုင်ပါဘူးကန်နဲ့ပဲဆိုင်ပါတော့
လောင်းကစားဂိမ်းတိုင်တွေအနေနဲ့သူတို့ရဲ့နေရာလိပ်စာတွေဘယ်သူဘဝတွေကလောက်ကင်နေတယ်ဆိုတာဖော်ပြထားခြင်းမရှိတာကြောင့်ကစားသူတွေအနေနဲ့သတိထားဖို့တော့လိုလိမ့်မယ်လို့ anti-MLM အရေးလှုပ်ရှားသူကိုစင်စေကအခုလိုပြောပါတယ်
အခုဒီ online ကကြတော့ကျွန်တော်အမြင်ပို့ဆိုးတယ် အဲ့ဘင်းဟာရီထက်ကိုလေဘာဖြစ်လို့လဲဆိုတော့ဟိုအပြင်ဟာရီကမှလုံအောင်ကျွန်တော်တဝိုင်းမှာကစားသမားဆေးရောက်ဆန်ခါရောက်ပဲလက်ခံလို့ရရရမယ်အခုဒီအွန်လိုင်းမှာရှိနေတဲ့ဟာကြတော့လူရချီထောင်ချီတောင်းချီသူဝက်ဘ်ဆိုက်ချီနေတဲ့ဟိဘောနော်ရှားလာသမားလူတို့ကလက်ခံလို့ရနေတဲ့သဘောရှိနေအဲ့တော့ဟိုပြဿနာတွေကဟိုအများကြီးဖြစ်နိုင်တယ်ဟိုနမတကူကကုနာလိုမျိုးပေါ့နော်ကျွန်တော်ကငွေလွှဲပြ ယ်လဲဘယ်လိုပြန်လိုက်မလဲပေါ့နော်ဘာလို့တရားကြီးကိစ္စတနည်းအားရောက်တော့တိုင်ပြီးဖြေရှင်းလို့ရတဲ့ကိစ္စလည်းမဟုတ်ဘူးပေါ့နော် point တွေရလာပြီဆိုပါတော့အဲ့တော့အဲ့ point တွေကိုတကယ်လို့အကြောင်းမျိုးပြပြီး eye sight ကမထုတ်ပေးတော့ပါဘူးဆိုရင်ရောကျွန်တော်တို့ဘယ်လိုသွားတိုင်ရမလဲပေါ့ဒါကတကယ်လို့လောင်းကစားကိုကြိုက်လုံးလို့လောင်းကစားကိုလုံမယ်ဆိုရင်တော့မှနိုင်တော့မှဒီပြဿနာကြီးကကျွန်တော်တို့ဖြစ်နိုင်ရည်ရှိပြဿနာပေါ့နော်ဟိုတော့တတိထပ်ပို့ပြီးမြင်ပြီးပြောရရင်တော့တကယ်တမ်းကတော့လောင်းကစားကိုကပြောမယ်ဆိုရင်မလုတ်လေရှောင်းလေကောင်းလေပဲလို့တော့ကျွန်တော်တို့ကယူဆတာပေါ့နော်ဒါပေမဲ့အခုဟိုမနေနိုင်လို့စွဲလို့လုံမယ်ဆိုရင်လည်းခုနလိုဟာတွေတတိထားရမယ
်အွန်လိုင်းမှာလုံရတဲ့လောင်းကစားဖြစ်တာကြောင့်အသက်မပြည့်သေးတဲ့ကလေးတွေစော့နေတာကိုမိဘအုပ်ထိန်သူတွေတတိမပြုတ်နေနိုင်တယ်လို့လူမြင့်ကွင်းမှာကစားတာမဟုတ်တဲ့အတွက်ငွေဘလောက်ချုံးနေပြီဆိုတာဘယ်အချိန်မှထွက်တင်တယ်ဆိုတာကိုဘသူမှတတိပေးနိုင်မှာမဟုတ်ပါဘူးအွန်လိုင်းလောင်းကစားဂိမ်းတွေကိုနိုင်ငံတချို့မှာဥပဒေနဲ့ထိန်းချုပ်ပြီးအစိုးရတွေရဲ့စောင့်ကြည့်မှုအောက်မှာတရားဝင်ဆော့ကစားခွင့်ပေးထားတာတွေရှိတယ်လို့တချို့နိုင်ငံတွေမှာတော့ကစားခွင့်ပိတ်ပင်ထားပါတယ်။မြန်မာနိုင်ငံရဲ့ဥပဒေအရငွေရေးကြေးရေးငွေအယောစားတွေပါဝင်ပတ်သက်တဲ့ဘယ်ကစားနည်းကိုမှခွင့်မပြုတဲ့အပြင်အခုနှစ်မှာထွက်ရှိတဲ့လောင်းကစားဥပဒေအသေးအရကာစီနိုရုံတွေဖွင့်လှစ်ခွင့်ပြုလိုက်ပေမဲ့မြန်မာနိုင်ငံသားတွေကတော့ကစားခွင့်မပေးပါဘူး။မြန်မာနိုင်ငံနေထိုင်ရာဒီဂိမ်းတွေကိုကစားခွင့်မပေးသေးတာကြောင့်စောင့်ကြည့်ထိန်းချုပ်မှုတွေလုပ်ဆောင်ဖို့လိုအပ်နေပြီးအရေးအမြင့်တွေကိုတားဆီးဖိတ်ပင်ဖို့လည်းလိုအပ်နေတယ်လို့သိရပါတယ်။အဲ့ဒီအကြောင်းနဲ့ပတ်သက်လို့မြန်မာနိုင်ငံကွန်ပျူတာအသင်းချုပ်ရဲ့ Game Industry Development Committee ကဒုတိယဥက္ကဋ္ဌကိုအေးမောင်မောင်ကြီးကခုလိုပြောပါတယ
်။မခက်ပါဘူးခုနပြောသလိုသူတို့တကယ် gambling လုပ်တဲ့လူတွေအတွက်ကခုနပြောသလိုသူတို့ငွေပေးငွေယူလိုတဲ့အတွက်ခုနလို bank account တွေ wave account တွေရှိနေဘယ်သူဆိုတာ pinpoint လုပ်ဖို့အရင်လွယ်ပါတယ်။ဟိုလုံးရင်ရတဲ့အခြေအနေရှိတယ်ပေါ့နော်အဲ့တော့ဤပညာရည်လို့တိတိတတ်တန်ကြီးမလိုတော့ဘူးလို့ကျွန်တော်ကသုံးသပ်တယ်ပေါ့နော်ဟောဘာလို့ဆိုတော့သူတို့ကဟိုတိတတာကြီးလုံနေတယ်ဆိုတော့လေဟိုအရင်ခေတ်ကလိုအန်ဒါဂရောင်းကနေမတိမတာသူတို့အချင်းချင်းလက်တူကြီးလောက်တာမျိုးဆိုရင်တော့လိုက်ရဆုံးစမ်းရခက်သေးတယ်ကိုကအွန်လိုင်းမှာပြောင်းကြီးချတယ်ဟိုမှာသူတို့ကြော်ညာတွေတချို့ဆိုဒီ Facebook boost လုပ်ပြီးတော့သွားတယ်အဲ့ boost လုပ်ဖို့ဆိုတော့ credit card တို့ bank account တို့လိုတယ်လေအဲ့တော့ပြန်လိုက်လိုက်ရင်လေဒါ credit card ပဲသူပဲပဲဝအကုန်လုံးပြန်သိလို့ရတယ်ရှိနေမှာရှိအဓိကဘာလို့လဲဆိုတော့ဒီ Facebook နဲ့ကျွန်တော်တို့ဟိုဆိုင်ရာဟိုဒီဌာနတွေနဲ့ဒီ collaboration ပေါ့နော်သူတို့လက်တွဲပြီးတင်းတင်းကြပ်ကြပ်လုပ်နိုင်ဖို့ကိုယ်လိုရဲ့လို့ကျွန်တော်ဟို personally မြင်တယ်ပေါ့နော်အဲဒါလေးပြောချင်ပါတယ
်လက်ရှိဂိမ်းတိုင်တွေဟာပြည်တွင်းမှာအခြေစိုက်တာတွေလည်းရှိပြီးမလေးရှားကမ္ဘောဒီးယားနိုင်ငံတွေမှာအခြေစိုက်ပြီးမြန်မာပြည်တွင်းမှာကိုယ်စားလှယ်တွေအေဂျင့်တွေလက်ခွဲတိုင်တွေခန့်အပ်ထားတာတွေလည်းရှိနေပါတယ်ကျွန်တော်ထူးဆက်ပါမြန်မာခတဲ့အေဂျင်စီကလည်း VOA ကိုပေးပို့လိုက်တာပ
ါမြန်မာတခွင့်အစီအစဉ်ကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေစနေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Asia Set 7ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3ဂျူရူတွေကနေဂျွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါဗျ။စလုံးပေါင်းတွေကတော့ Intel SAT 17နဲ့ MEA SAT 3တို့ဖြစ်ပါတယ်။ညနေပိုင်း Radio အစီအစဉ်ပြပချင်း9နာရီနဲ့9နာရီခွဲထိထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတက်ရိုက်ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube တာနဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ28ရက်စနေနေ့ညဖက်9:20နာရီအစီအစဉ်တွေကိုလိုင်းတိုမီတာ1925နဲ့30နှစ်အပြင်လိုင်းလမ်းမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့တိုက်ရိုက်လေးလိုက်အလဲပါထုတ်လုပ်သူမဆုံမနဲ့အတူကောင်လင်းဦးတို့အစီအစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုက်စီစဉ်မှာတော့တိုက်ပွဲကြီးခြေထဲမှာအရသားတွေထိခိုက်ဒေချင်မှုတွေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါလက်နက်ကန်ပြည်ပကတ်တွေအတွင်းအရသားတွေထိခိုက်ဒေချင်မှုတွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ဖို့ဒီမကြာသေးခင်တုန်းကပဲရခိုင်ပြည်နယ်လွတ်တော်မှာအတည်ပြုခဲ့တယ်လို့ရှမ်းပြည်နယ်လွတ်တော်ကလည်းဒီအရသားတွေထိခိုက်ဒေဆုံးတဲ့လူရည်တွေပေါ်မှာပြစ်တင်ရှုတ်ချတဲ့ကြောင်းနဲ့ဝန်ထဲတွေအကြောင်းလဲမှတ်တမ်းတင်ခဲ့တာရှိပါတယ်ဒီလိုတိုင်းရင်းသားဒေသတွေကလွတ်တော်ကိုယ်စားလှယ်စိုးရိမ်နေတယ်လို့ပဲတိုက်ပွဲတွေကြားအရသားတွေမြေစာရင်ဖြစ်နေရတဲ့ဖြစ်တွေကိုစုံစမ်းဖော်ထုတ်ဖို့ကဘလောက်ထိအရေးကြီးနေပါသလဲတာဝန်ယူမှုတာဝန်ခံမှုတွေရှိအောင်ဘလို့လုပ်နိုင်မလဲဆိုတာတွေကိုကျွန်တော်တို့အဓိကဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားသူ2ဦးရှိပါတယ်တူကတော့ရခိုင်ပြည်နယ်လွတ်တော်ဒီမြောက်ဦးမြို့နယ်ကိုယ်စားလှယ်ဖြစ်တဲ့ဦးထွန်းတာစိမ့်မနောက်တူကတော့ကျွန်တော်ဒီလူခွေလှူရှာမှုဖွဲ့တစ်ခုဖြစ်တဲ့ဒီညီမရင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အခုပဲဆွေးနွေးပွဲကိုစားလိုက်ချင်ပါတယ်အရင်ဆုံးတော့ကျွန်တော်တို့ဒီဦးထွန်းတာစိန်ကိုတော့ဆက်သွယ်လို့ရနေပါပြီဒီညီမရင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းကတော့ကျွန်တော်ဆက်သွယ်နေစေဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ဦးထွန်းတာစိန်ကိုပဲမေးချင်ပါတယ်ခင်ဗျာကျွန်တော်တို့ဒီဦးထွန်းတာစိန်တို့ဒီလွတ်တော်မှာအစိုးတွင်ခဲ့တဲ့အချိန်မှတော့ဒီရခိုင်ပြည်နယ်မှာဒီတိုက်ပွဲတွေကြောင့်ဒီဩဂုတ်လကုန်ထိပေါ့နော်ဒီတေးရတဲ့အရက်သား80ကျော်ရှိတယ်ဒီထိခိုက်ဒဏ်ရာ120လောက်ရှိတယ်ဆိုပြီးပြောခဲ့တာရှိပါတယ်ဒီရှမ်းပြည်နယ်လွတ်တော်မှာဆိုရင်လည်းအနည်းဆုံး18ယောက်သေပြီး42ယောက်ထိဒဏ်ရာရတယ်ဆိုပြီးပြောတာရှိပါတယ်ဆိုတော့ဒီလိုထိခိုက်တာတွေသေချာတွေမှာအဓိကအဖြစ်ဘလို့အကြောင်းရင်းနဲ့အရသားတွေထိခိုက်သေချာကြရတာလဲဟိုဘသူတွေမှာအဓိကတာဝန်ရှိရလို့ရေဝီယာပြောနိုင်မလဲဦးထွန်းသားစေ
ဟုတ်တယ်ပါခင်ဗျာဒီခုလက်တလုံးဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲတွေကြောင့်ပေါ့နော်ဒီအရသားတွေဘာကြောင့်ထိခိုက်နိုင်တာဒေဆုံးနေရသလဲဆိုလို့ရှိရဲအဲဒီအရသားဒီကြေးရွာတွေရဲ့လူမင်းအင်ချီတွေနဲ့မင်းနီနာနာပေါ့နော်ကြေးရွာတွေနဲ့မင်းနီနာနာမှာအဲတိုက်ပွဲတွေဖြစ်တယ်ပြီးတော့ကြေးရွာရဲ့အနီးတစ်ဝိုက်မှာအဲလက်နေကြီးတွေအဲဒီအဲတိထားတာလည်းရှိတယ်အဲ့ဒါကနေပြီးတော့ပြစ်လိုက်တဲ့အမြောက်ဆန်တွေဟာတခါတခါရရအနှင်းကိုကြပြီးပေါက်ခွဲတာရှိတယ်အဲ့ဒါကြောင့်မို့လို့အာဒီအရသာပြည်သူတွေဟာထိခိုက်ဒဏ်ရာရသေဆုံးမှုအာဒီအိုးအင်းအကျိုးစီးပွားပျက်စီးမှုတွေဖြစ်နေပါတယ
်โอเคဦးထွန်းသားစေဆိုတော့ဒီကိစ္စရမှာရေဝီအားဖြင့်သုံးသပ်မယ်ဆိုရင်ဘယ်သူတွေမှာအဓိကတာဝန်ရှိရလို့များပြောနိုင်မလဲခင်ဗျာ
အာဘယ်သူတွေမှာအဓိကတာဝန်ရှိကြလဲဆိုတော့အာဒီတိုက်ပွဲအဖြစ်နေတယ်ပေါ့နော်အာဒီစစ်တပ်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေမှာတာဝန်ရှိပါတယ်
ဟုတ်ကဲ့နောက်တစ်ခုကလည်းပေါ့လေကျွန်တော်ဒီရခိုင်ပြည်နယ်မှာဒီလိုရက်သားတွေတေချာချီချရဲဆိုတဲ့နေရာမှာဒီဒီရခိုင်ပြည်နယ်ထဲမှာပဲဒီတက်တာဖြတ်တာထဲမှာဟိုတလောကဆိုရင်လေဒီရုပ်ပြည့်စင်းပြည့်နေပေါ့နော်ကိုလဲအင်္ဂါတွေဖြတ်တောက်ပြီးတော့ဟိုဈေးထဲမှာချသွားတာမျိုးလို့အဖြစ်မျိုးတွေလည်းကျွန်တော်တို့ကြားပါတယ်ဆိုတော့ဟိုဒီလိုဖြစ်စဉ်မျိုးတွေနဲ့ပတ်သက်လို့ဟိုတစ်ဖက်နဲ့တစ်ဖက်ကအပြစ်ပို့တာရှိရင်မလဲဟိုတိတိကျကျစုံစမ်းဖော်ထုတ်နိုင်တာမျိုးလည်းမတွေ့ပါဘူးဟိုဒါရီကတိုက်ပွဲနဲ့ဒါရီပတ်သက်လာမှာပတ်သက်လာဆိုတော့လေကျွန်တော်တို့အတိအကျမပြောနိုင်ပါဘူးဟိုတခုရှိတာကတော့ဘလို့ပဲဖြစ်နေမင်းမတိမငင်းဖြစ်တယ်ဆိုရင်ငိုပဲတခြားဟိုရာဇဝမှုဖြစ်နိုင်တဲ့အခြေအနေတွေလည်းရှိတတ်တာဆိုတော့ဒီလိုမျိုးပေါ့လေတိုက်ပွဲနဲ့ဒါရီမဟုတ်ဘဲနဲ့တော်ဝဲပြီးအရသားတွေတီရာချီရာတွေရောဘလောက်များများရှိနေလဲဦးထွန်းသားစေ
အားလုံးအကုန်လုံးကတော့ဗျာကျွန်တော်ကဒီတိုက်ပွဲဖြစ်ကြတဲ့ဟာပေါ့နော်အာဒီကြားထဲမှာတိုက်ပွဲနဲ့ခုနကလိုဆက်နေပတ်သက်နေတဲ့အဲဒီတေဆုံးကြောက်ဆုံးမှုတွေပေါ့ပါကျွန်တော်ထစ်တွေ့တော့အဲဒီ80ကျော်ခန့်ပေါ့နော်အကုန်လုံး80ကျော်ခန့်ဒေတာကပေါ့နော်ဒဏ်ရာရတာကတော့120ကျော်ခန့်ပေါ့နော်အဲအဲ့နောက်တော့ပြီးသားပါ
Okay. ဆိုတော့အခုကျွန်တော်နားလည်သလောက်ကတော့ဥထွန်းသားစိန်တို့ကလွတ်တော်မှာအစိုးတင်မိဓာရီစုံစမ်းစစ်ဆေးဖို့ဆိုပြီးတော့ဟိုတိုက်တွန်းတာရှိပဲဆိုတော့ဒီလိုစုံစမ်းစစ်ဆေးစီစဉ်တာကအဓိကဘလို့ရည်ရွယ်ချက်တွေရှိနေတယ်လဲဟိုကျူးလွန်တဲ့သူတွေကိုအရေးယူစေချင်တာမျိုးလားဘလို့ရည်ရွယ်ချက်နဲ့အဓိကဒီလိုတိုက်တွန်းရတာလဲခင်ဗျာ
အဓိကတော့ပြည်သူတို့ရဲ့တောင်းဆိုချက်ကြောင့်ဒီအစိုးကိုတင်ရတာဖြစ်ပါတယ်ရထိုင်ပြည်နယ်အစိုးရကိုလည်းအဲဒီပြည်သူတွေတောင်းဆိုချက်တောင်းတိုက်တွန်းရတာဖြစ်ပါတယ
်ဟုတ်ကဲ့ဦးထွန်းသားစိန်ဆွေးနွေးပြရကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုကိုအောင်မျိုးမျိုးဆက်သွယ်နေရတော့အခုချိန်ဒီကျွန်တော်တို့ဆက်သွယ်မှုလိုက်ရမရသေးဘူးဖြစ်နေပါတယ်နောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့နောက်စာရေးပေးဖို့ထားတာတချို့ရှိနေပါသေးတယ်ဒီထက်ကစာတချို့တော့နန်းလောင်မဲ့အရင်ဖတ်ပြပေးပါလားခင်ဗ
ျဟုတ်ကဲ့ပါရှင်အာပထမအကောင့်ပိုင်ရှင်ကတော့မိုးလိုင်းလို့ခေါ်ပါတယ်ရှင်အနှစ်90ကျော်သွားပါပြီတဲ့အရက်ဖက်ကိုဂယူဆိုင်တယ်မဆိုင်တယ်ဆိုတာစစ်ပွဲဖြစ်ရသေးတာကလူတွေအသိဆုံးပါလို့ရေးပါတယ်ရှင်နောက်တူကတော့မောဝတန်ဆိုတဲ့သူပါစုံစမ်းစစ်ဆေးရေးအဖွဲ့လက်တွေ့ဥပမာကတော့တဲ့လွတ်တော်ကဖွဲ့လိုက်တဲ့နေပြည်တော်ကလာတော့လဲရမြေစုံစမ်းစစ်ဆေးရေးအဖွဲ့တိုင်းရင်းသားပြည်နယ်တွေကိုရောက်ပါတယ်ဒါပေမဲ့ကျိုးသွားတဲ့အတချောင်လောက်တော့မှအတုံးမဝင်ပါဘူးအခုလဲထိခိုက်တည်ကျဲမှုအတွက်စုံစမ်းလဲတန်ကြီးတဲ့ချောင်ထိုးထားတဲ့ကြောင်ထိုးထားတဲ့ဓာတ်တက်ထက်ပို့ပြီးတော့အတော့မွေမှာဘူးတဲ့အထက်ကလောက်ရမှာကငါတယောက်တည်းတည်တဲ့ငါပြည်တော်စုမြန်မာနိုင်ငံအစားတဲ့အများလက်ခံတဲ့ပြည်တော်စုမြန်မာနိုင်ငံဖြစ်ဖို့လောက်ရမှာပါတဲ့ရှင်ကျန်တဲ့တူကတော့မထွေးဆိုတဲ့လူပါသူကတော့မြေစာပင်အရက်သားပြည်သူတွေအတွက်အလွန်စိုးရင်ရတာအမှန်ပါတဲ့အထူးသဖြင့်တိုက်ပွဲကြောင့်စိတ်ဒဏ်ရာရရှိပြီးတော့မတိချာမေရဘွားမျိုးဖြစ်သွားနိုင်တဲ့ကလေးတွေအတွက်ပို့ပြီးတော့စိုးရင်ရပါတယ်တဲ့ဒါကြောင့်မြန်မာပြည်အတွင်းလောက်ကနေပေါ့ပေါ့ရော့အဖြေရှာနေရင်တစ်ဖက်နဲ့တစ်ဖက်အငင်းပွားပြီးတော့တိုက်ပွဲကပြီးဆုံးနိုင်မှာမဟုတ်ပါဘူးတဲ့ဒါကြောင့်အဖြစ်မှန်ပေါ်ပေါက်ဖို့အတွက်ဘသူကမှဘယ်မလိုက်တဲ့ကုလသမဂ္ဂဆိုင်ရာအချက်အလက်စုံစမ်းရေးအဖွဲ့ကစုံစမ်းစစ်ဆေးဖော်ထုတ်ရင်အသင့်တော်ဆုံးအကောင်းဆုံးလို့ယူဆပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲတက်ကိုကိုယ်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလေးလေးလိုင်းပေါ်မှာရှိနေပါတယ်သူကတော့မြန်မာနိုင်ငံဦးစန်းလွင်ဖြစ်ပါတယ်ဦးစန်းလွင်လည်းဆွေးနွေးနေတာပဲဖြစ်ဖြစ်မေးမြန်းနေတာပဲဖြစ်ဖြစ်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ကျွန်တော်ခင်ထားတဲ့လောက်ပြောမယ်ဆိုကျွန်တော်အခုချိန်ပါကျွန်တော်အသက်က60လောက်ရှိပါတယ်60နည်းနည်းကျော်ပြီပေါ့အဲကျွန်တော်တို့ငယ်ငယ်လေးကဒီဝေးနားထောင်ခဲ့တယ်ပေါ်ကြတယ်နော်အဲ့ဒါတော့အရင်ပြောချင်တယ်နောက်တစ်ခုပြောချင်တာကဘလူအကြောင်းပဲဖြစ်ဖြစ်မြန်မာပြည်ကဘာနဲ့တော့တူလဲဆိုတော့ရွှေရုံနဲ့ရွှေကြားတက်ကြေရိတ်တက်ကြေရင်လိုက်ရှာမတွေ့ဘူးတက်ကြေကနော်ရိတ်နေဆိုတော့တပါဝမတူရဲ့နှစ်ယောက်ကတွဲပြီးတော့အဲဒီတက်ကြေရိတ်နေဆိုတော့ဖြစ်နိုင်သလားလို့အဲ့ဒါတစ်ချက်ပေါ့ဗျာနောက်တစ်ခုကကျွန်တော်တို့ပုတ်ပါတောင်ရောက်ပြပါပါရောက်ပြီညာပြီအဲ့ဒီရောက်ပြီကလူတွေတည်းကအစာတွေ့လိုက်ဆွဲတယ်ပလင်ပေါ်တက်ထိုင်နေဖျားတွေပေါ်တက်တယ်ခေါင်းမိုးတွေပေါ်တက်တယ်အဲ့လိုမျိုးပေါ့ဗျတက်ကြိုက်ဖွဲ့စည်းရတာကျွန်တော်တွေ့တာရောက်တင်နေတယ်လူတွေဒုက္ခပြီးတဲ့လူတွေအကြောက်မှကောင်းတာမရှိဘူးဥပမာဆွန်လို့ရကြတို့အရင်တော့အောင်ကုပါကြီးတို့ဒေါခင်ဝင်းရဲ့အုပ်စိုးထိုးမှုအများကြီးပဲပေါ့ဗျာပြောမယ်ဆိုတော့ပြီးသွားတဲ့လူတွေဘသူကမလုပ်ပေးနိုင်ကြလေကလေးပါပါမပလုပ်ပြနေအဲ့တော့ကျွန်တော်နိုင်ငံသားတွေကကိုယ့်အသက်ကလေးကိုရှိအောင်ဝေးဖို့ပဲအဲ့ဒါပဲလုပ်ရတယ်ဖြစ်နေဒါပါပဲ
ဟုတ်ကဲ့ဟိုဆန်းလွင်ဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်ဦးထွန်းတာစင်ကိုပဲပြန်မေးချင်ပါတယ်ဆောစောကဟိုသူထောက်ပြတဲ့အချက်ချက်ပေါ်လေအခုတကယ်ဆိုရင်တော့အခုကျွန်တော်ဒီလက်နက်ကန်ပြပခတ်တွေအခုဖြစ်တဲ့နေရာမှာလောလောလတ်ဖြစ်တဲ့နေရာမှာတေးတာချီတာရတာတော်တော်များပါတယ်ဒါပေမဲ့ဒီမတိုင်ခင်မှာလည်းဒီလိုပြပခတ်တွေအတွင်းမှာပဲပေါ်လေဟိုတေးချာချီချာတဲ့လူတွေလည်းရှိခဲ့ဘူးလို့ရာဇဝင်တွေကသူကထောက်ပြသွားတာစိတ်ဝင်စားစရာပါဆိုတော့လက်ရှိကျွန်တော်တို့ဖြစ်နေတဲ့အခြေအခုဆိုရခိုင်မှာဟိုစင်မီတောင်နေတဲ့နောက်ရှမ်းပြည်မှာလည်းတိုက်ပွဲတွေဖြစ်နေတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေမှာအရသားတွေဂျာတွေကထိခိုက်တေးချီရတယ်စုံစမ်းစစ်ဆေးဖို့ကဘလောက်တောင်များအရေးကြီးနေပြီလို့ဦးထွန်းသားစိန်တို့အနေနဲ့သုံးသပ်မိလဲခင်ဗျာ
ဒီလေလာစုံစမ်းရေးအဖွဲ့ကိုဖွဲ့ပြီးတော့လေလာစုံစမ်းမှုပြုလုပ်ဖို့ကပေါ့နော်အာဒီအဲ့ဒီအဖွဲ့ကအာဒီခရီးရောက်ရှင်ရောက်မယ်မရောက်ရှင်မရောက်ဘူးဒါကဘာနဲ့ဆိုင်လဲဆိုတော့အာဒီအဖွဲ့ကိုဥဆောင်မဲ့အစိုးရနဲ့ဆိုင်လဲပြီးတော့အာဒီအဖွဲ့ဒီအစိုးရရဲ့စေတနာနဲ့လည်းဆိုင်လဲဆိုတော့ဒီအဖွဲ့ဟာ ขยี้เอาเช่นไม่เอาเช่นเลยฉันเราทำไมถึงจะยังไงพี่รู้พี่ดูเพื่อการยัดเดรย์พี่ดูเรื่องอามาตย์เกมีเบี้ยมาพี่เบี้ยเนี่ยพี่เบี้ยเบี้ยกูลาดีรู้สงสารเนี่ยเลลาร์เนี่ยมาดามมาอย่าเรื่องลูกเดอซาดีอาเป็นบ่เนาะพี่ทั้งเช่นทั้งเช่นเตะพี่ดูเย่กูจะเล่พี่เดอเดอลูทูกูจะเล่พี่เดอเดอ ลูทูก็ยื้อเสียท่าเรื่องกุศลเดียวนี่เนี่ยปีดูเรื่องที่ใครไหนนะเดี๋ยวส่งเจ้าส่งจุดสิบว่าพิเศษมุ่งเน้นชี้เนี่ยเนาะปีดูก็ต้องส่งลายอ่ะลูกพี่เช่นพี่เช่นเนี่ยปีดูเยอะสังก์ก็เทียมมาก็จันนโรลูทูกุศลเดียร์ตามวันพิบัติได้เจ้าจันนโรลูทูเยอะสนาเยอะลูทูเยอะต้องส่งเชียร์อ่ะดีส่งก็เต็มที่เนาะ
อันนี้เล่าสงสัยเฟื่องเฟื่องเฟื่องเฟื่องด้วยสุยาอุตัยตัวยาลับชิบะโอเคสุนัขตัวชิบะเลยสุดว่าที่ตัวเราเชื่อในสัตว์ที่ชื่อเรามาโอ้ไม่ใช่เบื่อเราชิบะเลยตัวเราดีอาณาเวนิกาสงสัยสิ่งอะไรอยู่โอ้อาเมียเอ็มยี่นี่บ่นอะไรที่ชื่อดีเลี้ยงกิจสัมมาเป็นพี่บ่กูที่ลูกกิจสัมมีมันพี่เนี่ยสุดว่าดีอย่างใครพี่เนี่ยมาส่วนอย่างพี่แค่เลี้ยงกิจสัมมาส่วนอย่างที่ตั้มเราลูกคุยกับพี่เนี่ยว่าสงสัยสิ่งอะไรชิบะบ
Susan for Taidona Kaisaga, these old people are at the saga. Blolesoro. The general, you can't be in a year, so you are free on Gituga Bono. Look at it, face the candy go, go, dine, go, ja, toya, go, you, Mabin and Jemma. Long to ye jump to look at Jump Jagger. And I don't know if you're not it, so ma. A soya out of Usambeva. Dime Eddie Aquima. ลูกตัวกูจะเลี้ยงปลาเวนเนี่ยลูกปกูดีเย่ฐานะสัญญาลูกปกูดีเย่ลูกเพื่อเสียกันลูกปกูดีเย่ไอ้ลูกปกูดีเนี่ยดิเลล่าสุไงเพื่อกูเพื่อเสียไปว่าลูกเวทต้องสุราชิปาร์สโรอสุยาเพื่อเทศไทยเนาะจันโอรมาละอสุยาตะคุเรมหัวบ่าวนักตัวกูจะเลี้ยงปลาเมฐานะสัญญาเลี้ยงปลาเมียเป็นเพื่อเสียเลี้ยงปลาเมสโลจีเย่ Jenama atau le sunsun le bawa le. Lutu yang cemun le cimet semale. Dah jauh jenoro apa tegelomya jelomyo apa apa pihke yeno di pizurega le mibema bagi pihke ni le ce nego sunsun le le sabja piopja melo jenoro yang cemun cima.
Okay, utang saya sunu ya cikwa. Sura jenoro di sunu buat aku sayi tapi popio sunu itu ada pokok relasi ni bade. Di teh sarzawan atau di meti lamia usai mawai sawa masuk mampapja bawa kau.
Saya lo pelai ye nampak lana kaitai kaitu mayo ya tamya bah teci jaya bade. Oe sau lantara sadiru le piasia bade. Sedbo ya taman apin cie. Malay mesyuarat piala epic piala dua belu soya metemare. Tapi me epic mele bidure matikai de matide metiara tikaiara epic ya aw. Sesikan ubrine menire takai muri loyino. Sejazuwe mu miao de epic de yau ya maba. Nengano soya nenega di sejazuwe mu. Rigo tiau soa ye mujunai mu soye. Tayenarie soye mu amombwa muri kaya me. Nenganaga sejazuwe mu saya ubrine ye yu muri piala nai mare. Nyamaning amaro natawshi pwezibo ye kanda chati jau yada asuya ga. Sitane siye siya kaysari ma swapha naingwe mishilu. Yada asuya baga ye miyu nai mao. Da alon ye jire piyatana ba. Sitakha simye bie ma mimi tapwe tatari ye si ya zawe murigo. So zan si si ye yu ya me tawwe shizo pwe pshibare. Si uzi chowye jile re tawwe pshide. Sipa saya yaru asin tawwe asin jidurego. So zan si si ye pwere pwebi si si ya ba me. อภิชยาฤตุยายสิทธิ์คงยงติอภิเปยะเมโกลูโกญาเรตบอฤลุเยสิตัตนะเมเป็ดเมสิตติฤสีกันเมลาเมอภิติโปยอกลาเมดีโลมาสิตัตโกจัจจะมัมมัตทิฐิยอกยอุปริเนอญีมะลุลุนินาเตเจซงชงยาตุฤกามะคันไนเมนักงานกาโกติญปะตองสุลาเยนักงานกาพียาเปตองสุราวนยอกสิเสเยยูราฤผิดลาเลมเมลุติญปะสวนฤลุบาฤขะญาสุบิยีทาบาฤศี
โอเคဒါတော့မိထီလာမျိုးကဥစိန်မောင်ရဲ့စာပါသူကတော့ဒီအပြစ်မှန်တွေကိုဒီစုံစမ်းဖော်ထုတ်တာတွေမလုပ်ရင်ဟိုပြည်ရင်းမှာနစ်နာနေတဲ့တိုင်းရင်းသားတွေအမုန်းပွားတာခံရနိုင်တယ်လို့ပဲဒီနိုင်ငံတကာဖိအားပေးမှုတွေလို့နောက်ဆက်တွဲအကျိုးဆက်တွေရှိနိုင်တယ်ဆိုတော့သူ့အမြင်ကိုပြောထားပါတယ်ဆိုတော့ဦးတွန်းတာစင်ရင်တကယ်သူပြောသလိုပေါ့လေကျွန်တော်တို့တကယ်လို့တာတယ်လို့စုံစမ်းစစ်ဆေးမှုတွေတကယ်တမ်းအလိုအပြစ်မှန်တွေမဖော်ထုတ်နိုင်ခဲ့ရင်ကျွန်တော်တို့ဘလို့နောက်ဆက်တွဲအကျိုးဆက်တွေများရင်ဆိုင်ရနိုင်တယ်လို့များဦးတွန်းတာစင်တို့ဟိုသုံးသပ်မိလဲခင်ဗျာ
ဟုတ်ကဲ့ဆရာအခုကဆရာတယောက်ကပြောသလိုပေါ့နော်အဲ့လိုမျိုးနေပြီးတော့တိုင်းရင်းသားတွေရဲ့အမုန်းပေါ်မှုပေါ့နော်ပြီးတော့နိုင်ငံတကာရဲ့ဖြီးအားကိုမလင်းမသေးဒီအုပ်ချုပ်တဲ့အစိုးရတို့အနေနဲ့မလင်းသေးဒီလိုမျိုးကြုံတွေ့လာရမှာဖြစ်ပါ
ဟုတ်ကဲ့ဆရာဦးထွန်းတာဆိုင်ဆွေးနွေးရကျေးဇူးပါဆိုတော့အခုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဒီနိုင်ငံရေးအကဲကဲတူဖြစ်တဲ့ဦးရထွန်းကိုကျွန်တော်တို့ဆက်သွယ်လို့ရပါတယ်ဦးရထွန်းရေကျွန်တော်တို့ဆက်သွယ်ဟိုကျွန်တော်ဆွေးနွေးနေတာနည်းနည်းလေးရှေ့ပိုင်းမှာနည်းနည်းလေးခီးရောက်သွားပါတယ်ခင်ဗျာတခြားမဟုတ်ကျွန်တော်တို့ဆွေးနွေးနေတာကတော့အခုဒီလက်နက်ကင်တပ်ပွဲတွေရမှာအရသာထိခဲ့တည်ချင်မှုနဲ့ပတ်သက်လို့ကျွန်တော်တို့တာဝန်ယူမှုတာဝန်ခံမှုရှိအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုဆွေးနွေးမှာပါဟိုဦးရထွန်းလည်းကျွချာမှာပါဒီပြီးခဲ့တဲ့ရပိုင်းတွေအတွင်းမှာပဲဒီရခိုင်ပြည်နယ်ဒီလွတ်တော်ကလည်းပဲဒီအရသာထိခဲ့တဲ့ခြေမှုတွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ဖို့ဆိုပြီးတော့ဟိုအစိုးရတစ်ခုကိုသူတို့အတည်ပြုခဲ့တာရှိပါတယ်။နောက်ဒီရှမ်းပြည်နယ်လွတ်တော်ကလည်းအရသာထိခဲ့တဲ့ဆုံးတဲ့ကိစ္စတွေနဲ့ပတ်သက်လို့ပြည်တင်ရှုပ်ချတာတွေဝန်ထဲရတယ်ဒီသူတို့ဆုံးဖြတ်သွားတာတွေရှိပါတယ်။ဆိုတော့ကျွန်တော်ဒီကိစ္စတွေမှာဒီကုလနဲ့ကိုင်ပြပကတိချာမှာအဓိကတည်ဆုံးနေရတဲ့ကိစ္စတွေနဲ့ပတ်သက်လို့ဒီစုံစမ်းဖော်ထုတ်ဖို့အပြစ်မှန်ကိုသိဖို့ဆိုတာဘလောက်ထိအရေးကြီးရလို့များဦးရထွန်းအနေနဲ့သုံးသပ်လို့ရမှာခင်ဗျာ။
ဒီကိစ္စတွေကတော့ဟိုခံရတဲ့ပြည်သူလူထုဘက်ကကြည့်နေဆိုရင်တော့တော်တော်ကိုအရေးကြီးပါတယ်ကျွန်တော်တို့ဒီပထမအချိန်လွတ်တော်ကာလမှာတော့အဲ့ဒီလိုကိစ္စမျိုးတွေကိုကျွန်တော်တို့လွတ်တော်မှာကျင်ပြီးတော့ကမ္ဘောဘက်ကဒီတာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့ပြန်လည်ဖြေကြားတဲ့ဟာမျိုးတွေကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်အဲဒါကဟိုကျွန်တော်သိသလောက်ဆိုရင်တော့ဟိုအပေါ်လေဒီကျွန်တော်တို့နိုင်ငံရဲ့ဒီဟိုမြင်သာထင်သာတဲ့တမိုင်းမှာပထမဆုံးပဲလို့ထင်တယ်အရင်တော့ကတော့ဒီလိုကိစ္စမျိုးတွေကိုမင်းမြန်းတာတော့ပြည်သူလူထုကနေပြီးတော့ထောက်ပြတာအဲအဲ့လိုဟာမျိုးတွေမလုပ်နိုင်ဘူးဒီလိုဟိုတပ်မတော်ကလည်းကိုယ်တပ်ဖွဲ့တွေကဒီလိုဖြစ်တဲ့ကိစ္စတွေနဲ့ပတ်သက်လို့စုံစမ်းတာမျိုးလည်းကျွန်တော်တို့ပြုံးပြင်းလင်းလင်းပြုံးလဲမြင်သာဆိုတာလုပ်ခဲ့တာမျိုးမရှိဘူးပေါ့နော်အဲ့တော့ပထမအချိန်မှာလွတ်တော်ကာလမှာတော့ကျွန်တော်တို့ဒေသတွေမှာဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့ဒီမြင်းမြန်းနာတွေကိုတပ်မတော်ကလာပြီးတော့ဖြေရာတွေရှိတယ်။နောက်သူ့တပ်ဖွဲ့တွေမှာလည်းဒါမျိုးတွေကိုစုံစမ်းပြီးတော့အရေးကြီးတာတွေလုပ်လာတာတွေ့ရပါတယ်။ဒါကြောင့်မလို့ဒီလိုကိစ္စမျိုးတွေဆိုလို့ရှိရင်တော့ပြည်သူလူထုနဲ့လွတ်တော်ကိုယ်စားလှယ်တွေပေါ့နော်။ဒီကြီးကြပ်မှုကသိအရေးကြီးတဲ့အခါကပါတယ်လို့ကျွန်တော်ကတော့ယူဆပါတယ်။
โอเคဦးရထွန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဟိုတူညီမရင်းမြန်မာဖွဲ့ရဥောမျိုးမင်းလည်းအခုကျွန်တော်လေလိုင်းပေါ်မှာရောက်လာပါပြီဥောမျိုးမင်းကျွန်တော်အဓိကတော့ဗောလေဒီအခုလက်နက်ကင်ပရိကတ်တွေခြေထဲမှာအရင်သားတွေထိခဲ့တည်ချရတဲ့ကိစ္စနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိဖို့ဘယ်လောက်လိုအပ်တယ်လဲဆိုတော့ကျွန်တော်အဓိကဆွေးနွေးနေတာဆိုတော့ဒီနေ့မှာအခုကျွန်တော်တို့ဖြစ်ခဲ့သမျှကိစ္စတွေနဲ့ပတ်သက်လို့ဗောလေဒါတွေကိုအပြစ်မှန်တွေသိအောင်စုံစမ်းဖော်ထုတ်ဖို့ဆိုရင်ဘယ်လောက်ထိအရေးကြီးရလို့များဥောမျိုးမင်းအနေနဲ့သုံးသပ်နိုင်မှာခင်ဗျာ
ကျွန်တော်တို့ဒီလိုမျိုးဖြစ်ပျက်နေကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းဖော်ထုတ်မှုအရေးကြီးပါတယ်။ဒါကြောင့်လဲဆိုတော့တေဆုံးနေတဲ့လူတွေထိခိုက်တဲ့လူတွေကလူသားတွေပဲဖြစ်တယ်။လူသားတွေဖြစ်တဲ့အတွက်ကြောင့်မလို့သူတို့အနေနဲ့ဘယ်လိုမျိုးလူတွေထိခိုက်လဲ၊ဘယ်လိုမျိုးထိခိုက်မှုတွေဖြစ်လဲ။ဒါနဲ့ပတ်သက်ပြီးတော့အမှန်တရားသို့မဟုတ်တရားဥပဒေနဲ့ပတ်သက်ပြီးတော့သူတို့အတွက်ထိုက်တန်တဲ့အရာတွေဘယ်လိုရရှိအောင်လုပ်ပေးမလဲဆိုတာလိုအပ်ပါတယ်။ဒါကြောင့်လဲဆိုတော့ပြည်သူလူထုတွေမှာအဲ့လိုအခြေအနေမျိုးမှာတခါတလေဘာကြောင့်ကိုယ်တိုက်ခိုက်မိုင်းဘာကြောင့်ကိုယ်ဒီလိုလုပ်မလို့မတိပဲနဲ့ဆုံးရှုံးနေရတာအများကြီးပဲမိသားစုတွေလည်းကြံခဲ့ရတယ်အများကြီးပဲအဲ့ဒါကြောင့်မလို့သူတို့အနေနဲ့အမှန်တရားကိုဖော်ထုတ်နိုင်မှုကိစ္စအရန်ကြီးကြီးပါတယ်နောက်တစ်ခါလွတ်တော်ကိုယ်စားလှယ်ဆိုတဲ့ဟာကလည်းကျွန်တော်တို့ပြည်သူလူထုကြားထဲမှာအမြဲတမ်းထိတွေ့ပြီးတော့ပြည်သူလူထုရဲ့အကျိုးကိုဖြည့်ဆည်းပေးရတဲ့သူတွေဖြစ်တယ်အဲ့တော့ပြည်သူလူထုရဲ့အသက်အိုးအိမ်စည်းစိမ်ကိုကာကွယ်ပေးဖို့အတွက်နောက်တစ်ခါမာယူမှုတွေရှိလာရင်အမှန်တရားကိုပေါ်ဆောင်နိုင်မှုအတွက်စွတ်တော်ကိုယ်စားလှယ်များလည်းတာဝန်ရှိတဲ့အတွက် စုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်ပေးဖို့လိုအပ်တယ်ဒါတစ်ချက်ပါစုံစမ်းစစ်ဆေးမှုနဲ့မကဘဲနဲ့ဒီနေရာမျိုးမှာတာဝန်ရှိတဲ့သူကိုထိုက်တင်တယ်လို့အရေးယူဆောင်ရွက်မှုကလည်းမဖြစ်မီလိုအပ်ပါတယ်ဒါမှသာပြည်သူတွေနဲ့လုံခြုံတဲ့အပြင်တရားဥပဒေရဲ့စိုးမိုးမှုကိုခံစားနိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့ကောမျိုးမင်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုစာပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါသေးတယ်သူကတော့ဒီအမေရိကန်ပြည်သူကမောင်တန်းတနရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
တကယ်တော့ပြည်သူကိုရှေ့လန်းတင်ပြီးအမျိုးသားရေးတော်လှန်ရေးဒန်းလူရေးဖက်ဒရယ်ရေးဘာရေးညာရေးချွေးချော်နေကြတဲ့စစ်ကောင်းဆောင်တွေအားလုံးရဲ့ဘုံကြီးမှန်းချက်ကလက်နက်အားကိုးနဲ့ထာဝရနိုင်ငံကောင်းဆောင်လူမျိုးစုကောင်းဆောင်ထိုင်းသားကောင်းဆောင်နေရာရရှိရေးမိမိတို့ပိုင်တဲ့နယ်မြေတွေကိုထိန်းချုပ်ရေးမိမိတို့ရဲ့အကျိုးစီးပွားကာကွယ်ရေးတို့သာဖြစ်ကြောင်းတိုက်ပွဲတွေကြားမိသားပင်ဖြစ်နေရတဲ့ပြည်သူတွေရဲ့အနေထားုံတွေကအထင်ရှားပါပဲအကယ်၍မြို့ရွာတွေအနီးတစ်ပိုက်တိုက်ပွဲတွေဖြစ်ခဲ့ရင်ပြည်သူတွေဒုက္ခရောက်နိုင်ကြောင်းလက်ခံထားခဲ့ကြရင်ပြည်သူတွေအခုလိုမျိုးဒုက္ခရောက်နိုင်စရာအကြောင်းမမြင်မိပါမိသားပင်ဖြစ်နေရတဲ့ပြည်သူတွေဟာမိမိတို့ရဲ့လူမှုဘဝအခြေအနေတွေဆုံးရှုံးမှုတွေများလာပြီးဆိုရင်နာကြီးစိတ်တွေမယုံကြည်မှုတွေယဉ်ကျေးတဲ့နှူးညံ့စိတ်တွေပျောက်ွယ်ကုန်ပြီးလက်စားခြေလိုစိတ်တွေပြင်းထန်လာနိုင်ပါတယ်ဒီအခါတိုင်းပြည်တွင်းစစ်မီးတွေငြိမ်းသက်ရခက်ခဲသွားနိုင်ပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးလည်းနောက်ကျသွားနိုင်တယ်လို့ယူဆမိပါတယ်ဒါပြင်ငြိမ်းချမ်းသာတဲ့လူပေါင်းအဖွဲ့အစည်းကိုလည်းတိစောက်နိုင်ဖို့ရန်ခက်ခဲသွားနိုင်တယ်လို့ယုံကြည်မိပါတယ်အဖြစ်မှန်တွေကိုစုံစမ်းဖော်ထုတ်ဖို့ဆိုတဲ့နေရာမှာအစိုးရကဥဆောင်ပြီးတိုင်းဒေသနိုင်ငံရေးပါတီတွေနှစ်ဖက်စစ်ကောင်ဆောင်တွေနဲ့လူမှုအဖွဲ့အစည်းတွေကခေါင်းဆောင်တွေဥပဒေပညာရှင်တွေနဲ့မီဒီယာခေါင်းဆောင်တွေအားလုံးပါဝင်နိုင်တဲ့စုံစမ်းရေးအဖွဲ့မျိုးကိုဖွဲ့စည်းတင်မှာကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်အောင်စုကမောင်တက်တနာရဲ့စာပါဆက်စော့ဒီအစိုးရမှာတော့လည်းတချို့သောတာရှင်တွေအမှတ်ချက်တွေထဲမှာတော့ဒီအာဏာပိုင်တွေရဲ့တက်ဆိုင်ရာတာဝန်ရှိတဲ့သူတွေရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဟိုအားမရတဲ့သဘောထားတွေပြောထားတဲ့ဟာတွေရှိပါတယ်ဆိုတော့ဥယျာဉ်ထုံးမှာပြန်မေးချင်ပါတယ်ဒီတက်မတော်ပါဝင်ပေါ့လေဒီတာဝန်ရှိတဲ့သူတွေကစုံစမ်းစစ်ဆေးမှုတွေစပြီးလုပ်လာတယ်နောက်လွှတ်တော်မှာဖြေကြားတာမျိုးတွေရှိတာတွေကျိုးစိုးစရာတွေလို့ဆိုပေမဲ့လည်းပဲတချို့ကိစ္စတွေမှာဒါတွေကဟိုအားရစရာမရှိဘူးဆိုတဲ့အမြင်တွေလည်းရှိနေပါတယ်ဆိုတော့အခုဟိုတက်မတော်ကစုံစမ်းနေဒီအစိုးရရခိုင်ပြည်နယ်မှာဖြစ်တဲ့ကိစ္စနဲ့ပတ်သက်လို့တက်မတော်တို့ဒီလူခွင့်ရေးကော်မရှင်တို့ကစုံစမ်းမှုတွေလည်းရှိခဲ့ပါတယ်ဒါပေမဲ့ဒါတွေအားမရတဲ့သဘောထားတွေလည်းအများကြီးကြားခဲ့ရပါတယ်ဆိုတော့ဒါတွေကလုံလောက်မှုရှိပြီလို့ပြောနိုင်လို့လားဥယျာဉ်ထုံး
လုံလောက်မှုမရှိတာတော့သိကြပါတယ်။ဟိုကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့အခြေအနေအောက်မှာကတော့ဒါတွေကိုလုံလောက်အောင်တိတိယောက်ယောက်ဖြစ်အောင်ဆိုတာကတော့တက်ဆိုင်ရာလက်နက်ကင်အဖွဲ့အစည်းတွေရဲ့ဒီဟိုပါတော့ဒီအပေါ်မှာလေးနဲ့ရှိမှုအပေါ်မှာတည်ရဲ့လက်နက်ကင်အဖွဲ့အစည်းအားလုံးဆိုတာကအခုတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေရောသမတော်ရောပေါ့နော်ဒီအဖွဲ့အစည်းတွေကစစ်မြေပြင်မှာတစ်ဖက်နဲ့တစ်ဖက်နဲ့တိုက်ကြခိုက်ကြရင်းနဲ့ပြစ်မဲ့တဲ့အရသားတွေထိခိုက်ဒေဒီတရားရမှုတွေကနှစ်ဖက်စလုံးမှာရှိတဲ့အခါကျဒါတွေဟာမဖြစ်သင့်ဘူးဆိုတာကိုမဖြစ်သင့်ဘူးဒီလိုဖြစ်ချင်းအားဖြင့်တော့ဒီရေရှည်မှာဆိုလို့ရှိရင်ကိုတက်ကိုပြည်သူလူထုထောက်ခံမှုကြာဆင်းစေတယ်ဆိုတဲ့ဟာကိုနှစ်ဖက်စလုံးကအပေါ်ပေါက်ပြီးတော့တာဝန်ယူစိတ်ရှိရှိနဲ့အဲကိုတက်ဖွဲ့ဖို့ကိုဒီဒီကျစစ်ဆေးနိုင်မှသာလဲရုပ်သာကတော့ပိုထိရောက်တဲ့အဲစုံစမ်းဖော်ထုတ်မှုတွေရမှာဖြစ်ပါတယ်အဲ့ဒီဟာလေးနဲ့မရှိသေးရကတော့နှစ်ဖက်စလုံးမှာဒီဟာတွေကဟိုတိတ်ပြီးတော့ဟိုဟာပေါ့နော်ဖုံးမရဖူးမရတဲ့ကိစ္စလောက်တွေပဲဖော်ထုတ်နိုင်ပြီးတော့တချို့ကိစ္စတွေကတော့ဒီအောက်ကဒီဟိုအပေါ်ရန်လောက်စုံစမ်းစစ်ဆေးတာလောက်နဲ့ပြီးသွားမဲ့ဟာမျိုးရှိရတွေ့ရပါတယ်ဒါတော့နှစ်ဖက်စလုံးမှာဒီတက်တနာရှိနေတယ်လို့ကျွန်တော်ကတော့သိတတ်ပါတယ
်ဟုတ်ကဲ့ကိုအောင်မျိုးမင်းမြင်ရောခင်ဗျဆက်စပ်ဒီမောင်တက်တနာဆာမှာလည်းပါပါတယ်ဒီလွတ်လပ်တဲ့စုံစမ်းစစ်ဆေးဖွဲ့ဖွဲ့တင်နေဆိုပြီးအကြံပြုပါတယ်ဆိုတော့ဒီလိုဖွဲ့စည်းရဆိုရင်ဘလို့ပုံစံမျိုးတွေနဲ့ဖွဲ့စည်းပြီးစုံစမ်းစစ်ဆေးမှာအဖြစ်မှန်ပေါ်နိုင်မယ်လို့များကိုအောင်မျိုးမင်းသုံးသပ်လို့ရမှာခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့အခုဖြစ်နေတဲ့ပြိပခါကြီးကြည့်မယ်ဆိုရင်ဘက်တက်ဖက်တွေမကဘနဲ့တပ်ပေါင်းစုပါဝင်နေတာရှိတယ်။အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့အတွက်ပထမအဦးဆုံးကျွန်တော်တို့အားကိုးတာတော့လူ့ခွင့်ရေးကော်မရှင်ပေါ့။ဒါပေမဲ့လူ့ခွင့်ရေးကော်မရှင်ဆိုတဲ့ဟာကလည်းသူ့ရဲ့လုပ်ပိုင်ခွင့်ထဲမှာဖြစ်လာတဲ့ကိစ္စတွေကိုသူတို့အနေနဲ့လေ့လာမယ်စုံစမ်းမယ်တက်ဆိုင်ရာဝန်ကြီးဌာနကိုပေးပို့ပြီးတော့သတင်းပေးပို့တဲ့သဘောမျိုးပဲဖြစ်လာတယ်။အဲ့တော့အခုလက်ရှိအချိန်မှာလူ့ခွင့်ရေးကော်မရှင်ကလူ့ခွင့်ချိုးဖောက်တယ်လို့ပြောတည်တိုင်အောင် သက်ဆိုင်ရာဝန်ကြီးဌာနရဲ့ပူးပေါင်းဆောင်ရွက်မှုတွေအားနည်းနေတယ်။တချို့ဝန်ကြီးဌာနတွေဆိုရင်သူတို့ရဲ့တင်ပြချက်ကိုအကြောင်းအောင်ပြန်မလာဘူး။အဲ့တော့ဒီအပိုင်းမှာကျွန်တော်တို့အားမလို့အားမရဖြစ်တယ်။နောက်တစ်ခုကကျွန်တော်တို့စစ်ပွဲတွေဖြစ်တဲ့အခါမှာပြိပခါတွေဖြစ်တဲ့အခါမှာကိုယ့်ဘက်ကလည်းသူတို့လုပ်တာမဟုတ်ပါဘူး။ဒီဘက်ကလည်းသူတို့လုပ်တာမဟုတ်ပါဘူးဆိုပြီးတော့တိုင်ရှင်မဲ့ကြီးစံတွေပေါ်လာတဲ့အခြေအနေမျိုးဖြစ်လာတယ်။အဲ့တော့ပြည်သူလူထုကဖြစ်နေတာသိရတာနဲ့တာဝန်ယူမှုတာဝန်ခံမှုမရှိရင်တဲ့နှစ်ဖက်လုံးကိုကျွန်တော်တို့ဟိုတိတ်ပြီးတော့ဟိုအားမကိုးမှုမရှိတော့မယုံကြည်မှုဖြစ်လာတယ်။အဲဒါကြောင့်မလို့ဒီကိစ္စတွေကိုစုံစမ်းစစ်ဆေးတဲ့အခါမှာပါဝင်ပတ်သက်နေသောဘက်တွေကစုံစမ်းမှာလာတိုင်းမှာဆိုတဲ့သဘောမျိုးထက်ဆက်လို့ရှိရင်တီးကြားလွတ်လပ်ပြီးတော့ကျွမ်းကျင်နေနောက်တစ်ခါမှာဖက်လိုက်မှုမရှိဘူး။လူတွေကိုသူ့တေဆုံးတဲ့အတိုင်းပဲမြင်တယ်။လူခွင့်ချိုးပေါက်ရင်ချိုးပေါက်တာပဲမြင်တော့ဟိုဘက်ဒီဘက်မပါတော့အထူးသတ်ပါတီလို့ခေါ်နိုင်တဲ့ကျွမ်းကျင်တဲ့သူတွေလွတ်လပ်တဲ့သူတွေပါလိုက်မှဒီသူလူထုကလည်းဒါကိုရုံရုံကြည်တိုင်ကြားနိုင်မှာဖြစ်တယ်။ပေါ်ထုတ်နိုင်မှာဖြစ်တယ်။နောက်တစ်ခုကကျွန်တော်တို့တိုင်းပြည်မှာဘာဖြစ်လဲဆိုတော့တိုင်ကြားမှုပြီးရင်ငါ့ကိုဘယ်လိုများအရေးယူမှုတွေရှိမလဲ၊ချင်းချောက်မှုတွေရှိမလဲ၊ဘယ်လိုဥပဒေတွေနဲ့လုံခြံပြီးတရားစွဲမလဲဆိုတာစိုးရိမ်များဖြစ်တဲ့အတွက်တိုင်ကြားတဲ့သူတွေကိုကျွန်တော်တို့လွတ်လပ်တိုင်ကြားနိုင်တဲ့အသင်းအဖွဲ့တွေအဖွဲ့အစည်းတွေကိုယ်စားလှယ်ရှိဖို့လိုအပ်တယ်လို့တိုင်ကြားမှုနဲ့ပတ်သက်လို့ဘယ်လိုမှအရေးယူမှုမရှိပါဘူးအမှန်တရားကိုရှာဖွေပါမယ်ဆိုရက်ဥပဒေပိုင်းဆိုင်ရာရောအုပ်ချုပ်ရေးဆိုင်ရာရောတာဝန်ယူမှုတာဝန်ခံမှုပါမှသာအောင်မြင်နိုင်မယ်လို့ယူဆပါတယ
်ဟုတ်ကဲ့ကျေးဇူးပါခေါင်းမြင့်မင်းဆိုတော့အခုကျွန်တော်ဒီဆွေးနွေးပွဲကိုအခု live လွှင့်နေတဲ့နေရာမှာတိုက်ရိုက်မှတ်ချက်ပေးနေတဲ့အတချို့လည်းဒီနေရာမှာအချင်းအစီအစဉ်ဆုံးမသက်ခင်မှာဖော်ပြခြင်းပါတယ်တယောက်ကတော့ဒီဥတုဆိုတဲ့အကောင့်ပါရှင်မှာသူကတော့ကိုမကိုစုံစမ်းနေဆိုတော့ဘရော့မှာအမှန်ပေါ်မှာမဟုတ်ပါဘူးတဲ့ဆိုတော့ဆိုတော့ကိုအောင်မျိုးမင်းသုံးသက်ချက်ကိုရောင်းပြန်ထည့်ရနေတယ်လို့ဆိုရမှာပါဒီတီးကြလွတ်လပ်တဲ့အဖွဲ့အစည်းတွေကဂျာကနေစုံစမ်းပြီးမှပဲအပြစ်မှန်ကိုသိရလိမ့်မယ်လို့ဆိုရမှာပါဆိုတော့ကျွန်တော်တို့အစီအစဉ်လည်းအခုဒီလောက်နဲ့ဒီနေရာမှာပဲရက်ချင်ပါတယ်ကိုတိုင်းပါဝင်ဆွေးနွေးပေးကြတဲ့ဦးအောင်မျိုးမင်းဦးရထွန်းဦးထွန်းသားစိန်စာရိတ္တပိပုဆွေးနွေးရတဲ့သူတွေနဲ့နားဆင်တဲ့သောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ထလို့သူမဆွေမနဲ့သူကိုအောင်လင်းဦးလို့စီစဉ်တင်ဆက်တဲ့တိုင်းလေးလိုက်အစီအစဉ်ကိုကြားခဲ့ရတာပါရှင်ဒီအစီအစဉ်ကိုအခုလိုစနေညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်တွေကတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်အခုတော့ကြံနေတဲ့အချိန်တွင်တင်အချင်းချုပ်ကိုကိုအောင်ကပြောပြပေးပါဦ
းဟောင်ကောင်ထီးတော်လိုင်းလှရှားမှု9နှစ်မြောက်အထိမ်းအမှတ်အနေနဲ့ငင်းချမ်းစွာဆန္ဒပြခဲ့ကြပြီးတဲ့နောက်မီးလောင်စီတဲ့တက်စီပလင်အုတ်ခဲကျိုးတွေနဲ့ရုံရင်ဆန်ကပ်ပစ်ပေါက်ကြတဲ့တွေကိုရဲတပ်ဖွဲ့ကမီးတပ်ပိုက်တွေတန်းငွေပုံးတွေတုံးပြီးတော့ဖြိုခွဲနေပါတယ်။2014ခုနှစ်ကကျောင်းသားတွေဦးဆောင်တဲ့89ရဲ့ကြာဆန္ဒပြပွဲတွေအတွင်းဟောင်ကောင်အုပ်ချုပ်ရေးမှုကိုသူတို့သဘောကျရွေးချယ်ခွင့်ရဖို့တောင်းဆိုခဲ့ကြပေမဲ့တရုတ်အစိုးရရဲ့အမိန့်အာဏာကိုလွန်ဆန်နိုင်တဲ့အထိတော့မအောင်မြင်ခဲ့ကြပါဘူး။ဒီကနေ့မှာတော့အသက်အရွယ်မျိုးစုံပါဝင်တဲ့ဆန္ဒပြသူတွေဟာဟောင်ကောင်အုပ်ချုပ်ရေးမှုယုံဥပဒေပြုကောင်စီရှေ့ကထမားပန်းချံမှာငင်းချမ်းစွာဆနပြခဲ့ကြတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ယူကရိန်းနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာတောက်ကြနေတဲ့ကယာရုကနေနှုတ်ထွက်သွားတယ်လို့ဒီအင်ဘီရွန်နဲ့နှိစက်တဲ့တိုင်ဝမ်ကိုကိုကပြီးတော့အမေရိကန်မီဒီယာတွေမှာဖော်ပြကြပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေယိုနဲ့တောက်ကြနေမှာတွေ့ဆုံပြီးမှပဲကတ်ဗော်ကာယာရုကနေနှုတ်ထွက်သွားတာဖြစ်တယ်လို့လည်းဆိုပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့နိုင်ငံသားရေးဌာနကိုဆက်သွယ်အတည်ပြုရမှာတော့ချက်ချင်းပြန်လည်ဖြေကြတာမျိုးမရှိဘူးလို့ပြောပါတယ်အာဖဂန်နစ္စတန်ကသမ္မတရွေးကောက်ပွဲပြီးဆုံးသွားပါပြီစစ်သွေးကြွတွေကနောက်ဆက်ထိုက်ကြိုက်တဲ့အပြင်ရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေဆောင်ရွက်ရမှာနှိပညာပိုင်းတွေမှာရောအဆင်မပြေတာတွေရှိခဲ့ပါတယ်ရွေးကောက်ပွဲကျင်းပချိန်မှာနောက်ဆက်တက်ခဲ့မယ်လို့တာလီဘန်တွေကချင်းချောက်ထားတာကြောင့်မဲပေးသူအရေးအတွက်နေပါပါတယ်မဲပေးခွင့်ရှိသူ6သန်းလောက်အနေနဲ့အန်ဒီယန်နဲ့မကြုံချင်ရင်မဲထွက်မပေးဘဲအိမ်မှာပဲနေကြဖို့လေအစွန်းရောက်တွေကအစောပိုင်းကသတိပေးထားခဲ့တာပါဒီကနေ့ဒီတောင်ပိုင်းမြို့ကန္ဒဟာကမဲယုံအပြင်ဘက်မှာလဲဘုံပေါက်ခွဲတာကြောင့်လူ15ဦးလောက်ဒဏ်ရာရသွားပါတယ
်တရင်ချင်းချက်ကိုကောင်းအောင်ကြီးညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် PO American အတန်ရဲ့မနေ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်မနေ့6:00နာရီလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလက်မီတာ190 kHz 3905တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနံလောပါ
This program has come to you from the Voice of America, Washington.